မကြီးကကြောင်းကြောင်းပြောလိုက်တော့အဲ့ဒီကြောင်းကြောင်းနဲ့ဆက်သက်တဲ့တရားတွေကပေါ်လာအဲ့ဒီမဟာမြင်တော့ကြောင်းနှစ်ထပ်ကြောင်းကြီးကြောင်းရှိတယ်အောက်ထပ်ကတိုက်ဥဒလျားပေါ့ဥဒလျားဆိုတော့အထူးတပေလောက်ရှိတာအောက်ထပ်ကတိုက်လို့တပေလောက်ရှိတယ်တိုက်ဆိုလို့တိုက်ကြောင်းကြီးကြီးမဟုတ်ဘူးသူကဆယ်ပြည့်ပတ်လည်းလောက်ပဲရှိတယ်အောက်ထပ်အခန်းလေးကမင်းပေါက်၃ပေါက်ရှိတယ်စကားပေါက်ဒီတစ်ပေါက်ရှိတယ်အဲ့ဒီပုံမှာပဲအဘောဓာတ်ထိုက်ရှိတယ်အဲ့ဒီဘောဓာတ်တစ်ခါလည်းပဲအတွင်းခန်းကတော့ဆယ်ပြည့်ပတ်လောက်ပဲရှိတယ်အပြင်မှာပတ်လို့ရ၃ပေပတ်လို့ပတ်လို့၃ပေလောက်ကျယ်တယ်ပတ်လို့ရတဲ့ဘလန်ဒါရှိတယ်နော်လေးမှာလေကားတက်ထားတယ်အကြောင်းလေးဒါအကြမ်းမြတ်ဖြစ်ပုံပေါ်လာအမိုးကတော့ဒီလမ်းကြီးနဲ့လဲနဲ့စပ်ပြီးတော့ပုံလောင်းထားတဲ့ကြောက်ပြားကြီးမိုးတာ။ကြောက်ပြားမိုးတော့အပူတက်တာ။အပေါ်တက်ကတော့ပြင်ကာထားတာ။တမင်တကာပဲအထက်နဲ့အောက်ရာသီဥတုမတူအောင်လုပ်ထားတာ။ဆောင်းတွင်းခါမှာအောက်ထပ်ထဲမှာနေလို့ရှိရင်အေးအင်တန်တက်တာ။ဗတင်းပေါက်ကြီးတကားပေါက်ကြီးပိတ်လိုက်လို့ရှိရင်အင်တန်လုံးတော့ဘူး။လုံနေတဲ့အတွက်ကြောင့်အပြင်ပကအတန်စဉာဏာကိုလည်းသိမကြရဘူး။ငူရင်းလည်းကြောင်းကတော့တယ်မှာဆိုတော့ဒီမှာသိစဉာဏ်တော့မရှိပါဘူး။ဥတော်တခါကလေးကျင်ပကဇန်နေပါလိမ့်နေတဲ့ခါမျိုးမှာအဲ့ဒီအခန်းထဲမှာအောက်ထပ်အခန်းထဲမှာတကားပိတ်လိုက်လို့ရှိတယ်။လုံနေပြောအပြင်ကတည်းကဘာတဲ့ကြာတော့။ရာတိဥတုကိုလိုက်ပြီးတော့အပေါ်ဓာတ်မှနေခြင်းလည်းရတာပဲ။ဘောဓာတ်မှာပြင်ခင်းထားတယ်ပြင်ကားထားတယ်။ကြောက်ပြမှုထားတယ်ပရင်ပေါက်ရှိတယ်တကားပေါက်ကြီးနှစ်ပေါက်ရှိတယ်အပေါ်အောက်ကိုကြိုက်တယ်ကြောင်းရှိသွားလို့ရတယ်အင်မတန်နေရခင်ရတာအရှင်ကြီးတဲ့အပ္ပယဖြစ်တဲ့ကြောင်းလေးပါငင်းငင်းလေးနဲ့ကောင်းတဲ့ကြောင်းလေးအဲ့ဒီကြောင်းဆိုတဲ့ဒကမာကြီးဟာနှစ်ယောက်အတူတူပေါင်းပြီးဆူတာအောက်ထပ်တိုက်ကလေးကိုဆူတာကကျင်းမနာကဥလတင်ဒေါ်လာမျိုးဆိုတဲ့ဒါကြီးတူပါဘူးအပေါ်ဓာတ်ကိုဆူတာကတော့ဒေါ်ဆယ်ဤဆိုတဲ့သူတို့ကအင်တန်ရေးပြီးတဲ့မျိုးစုတမမျိုးစုသိဖြစ်တာသိချင်တာတော့ကသူညီမတွေအဲ့ဒီကြောင်းလှူတဲ့ဒကမကြီးတို့လှမ်းမှုဟာပြီးခဲ့တဲ့တော်သမင်းနာတွေထုံးတာအတက်တော့ဟုတ်ပြီးသေးပါဘူးပြီးသေးဆိုရင်68နှစ်ထူတော့ဒါပေမဲ့သူဆုံးသွားပုံလေးကတော်လေးအီးကန်းလို့ပြောပါမယ်ဒီလိုအကောင်းကြီးကနေမနေ့အရာထားဘုရားရှိခိုးညတာပို့မယ်မနေ့ဒီတခုခုတော့စားတော့ပြီဒီလိုတော့စားတော့ဘုရားရှိခိုးပြီးတော့ဒီတရားဓာတုနေ့တိုင်းလုပ်ကြနေ့စဉ်မနေ့ထပြီးညနေတက်ပြီးတော့ကော်ဖီလေးပါလေးတောက်ပြီးဘုရားရှိခိုးလို့ညတာပို့ဒီဘုရားထာဘောဓတ်အောက်ထပ်မှာတော့ဒီစားရတယ်ဘုရားအရင်တော့ကတော့ဒီကမာကြီးကစီးပွားရေးပြီးတော့လုပ်ခဲ့တာသူလည်းအခုစီးပွားရေးပြီးတော့ကျန်တဲ့လူတွေလောက်ကြတယ်။ဒါကြီးလောက်ကြသူ့သားတွေတွေလောက်ကြ။ဆက်ဆက်ကြည့်။အဲ့လိုတရားထိုင်နေရတယ်။သူချက်ချိုးတက်တယ်ဆိုတော့အောက်ကသူ့သမီးကိုခေါ်တယ်။သမီးကလည်းအုံးကိုခေါ်တော့သူ့သမီးကတက်မလာဘူး။သူ့အိမ်မှာနေရာဥစ္စာလုပ်ဖို့ဆိုတော့ခေါ်ထားတဲ့သမီးကလည်းနေရာသမီးလိုပါပဲ။အဲ့ဒီသမီးကတက်လာတယ်ဒီလိုနေလဲလို့ပြောတော့ငါဆက်ပြောတက်ပြီလို့နှိပ်ပြီးသားမှာဒါနဲ့အဲ့ဒီသမီးကအနောက်ကနေခိုင်းသူနှိပ်ပြီးတရားရှင်ရှိမှလည်းခိုင်းရပြီနော်ခဏလေးနေတော့သူ့သမီးကတက်တာအေးမှာသူကတက်လာတော့အမေကဘယ်နဲ့နေတော့လို့မေးတယ်အေးတော့သူကဘာမှပြန်မဖြစ်နောက်တော့ဒီသမီးကမေးကိုခိုင်းပြီးတော့အင်းထုတ်တာထုတ်တော့အမေဘယ်နဲ့နေတော့လို့ဒီကိစ္စချင်းဒီလက်ရှိကပြလက်ရှိကပြရင်သူကဒီတရားထိုင်နေတာပဲအဲ့တော့သိတမီးကမိမိကသိရတာသိနေကောင်းမှုမဟုတ်ဘူးအဲ့တော့ထိုင်နေရတာပြန်မှန်းမယ်လဲနေရရင်ကောင်းမှုတယ်ဆိုတော့ဆရာလေးကအနားမှာရှိကောင်းလေးချာသူ့ကိုဒါလေးဆွဲယူတော့လဲလိုက်တာလဲသိလိုက်တော့ဆောင်သွားခေါ်ရန်သူခေါ်တယ်မနေ့အစောကြီးအဲ့ဒါ9နာရီလောက်ပဲရှိဘူး9နာရီတော့မထိုးသေးဘူးဆောင်သွားခေါ်တော့ကျောင်းကတက်ခင်းတော့မလာဘူးပေါ့။အဲ့တော့ကျောင်းရောက်လာတဲ့ချိန်ကျတော့သိမကြပါဘူး။ကျောင်းရောက်လာတော့စမ်းကြည့်တော့ဆုံးသွားတာမိနစ်40လောက်ပဲ။45မိနစ်လောက်ကျောင်းကခတ်လာ။အနားမှာထိုင်ကြည့်နေတဲ့သူကြီးကတော့ဘယ်ချိန်ဆုံးသွားမှမသိဘူး။ဆုံးသွားမှတော့မှမသိတာ ဲ့အဲ့တမျိုးလေးကြီးဘာများထူးကြတယ်မင်းရဲ့ဒီအသက်ရှင်နေတာပဲတတိထားပြီးတော့ဒီနောက်တစ်ခါကနေနဲ့တုံးနေတယ်အဲ့လိုဒီပြောပြတော့ဒီကမကြီးဆုံးသွားပုံအမတန်ကြီးတာဘာမှဝေဒနာပြင်းထန်မခံစားရဘူးကြောက်တဲ့အမိရလည်းမရှိဘူးဆိုးရတဲ့အမိရလည်းမရှိဘူးဒီဘဝနာဘာလို့လဲမပြောဘူးကျင်းစီကြီးနေနေတရားကိုရှုမှာပြောနေတာ။တရားခံနေတုန်းကသူခန္ဓာကိုယ်ကဖောက်ပြန်လာတာ။တရားကိုလည်းသူကနေတိုင်းအားထုတ်လာ။ရသလောက်အားထုတ်တယ်။မနေရမနေရဆိုတော့နေတယ်နေတယ်။ညအိတ်ခါနေတဲ့အိယာတွေရောက်တဲ့ချိန်တရားထုတ်တယ်။တခါကြီးလည်းသူ့အိမ်နဲ့မင်းမွေးတရားတစ်ဆောင်ရှိတဲ့ဘက်ကိုသိညာလျှောက်သွားရင်းနဲ့လေ။သွားရင်းနဲ့သူကတရားထုတ်တယ်။ဒီလိုပဲတရားကိုတတ်နိုင်သလောက်နေစဉ်အိမ်မှနေရင်အားထုတ်နေတာတော်တော်ကြာတယ်။ဖြစ်ပေါင်းကုန်တော်ကြာတယ်။အဲ့ဒီဒကမကြီးကကျောင်းဒကမကြီးဖြစ်နေတော့ယမနာမျိုးကိုရောက်တိုင်းရောက်တိုင်းသူ့အိမ်ကိုရောက်တာ။သူ့အိမ်မှာတစ်ခေါက်ရောက်ရင်တရက်တော့သူ့အိမ်မှာဆုံးကတ်။ကျန်တဲ့ရက်တွေကမှရှိသေးရင်တခြားလူတွေကသိရတာ။အိမ်ရောက်တဲ့အခါသူကတရားနဲ့ပတ်သက်တာပဲလေးလေးဖြစ်တယ်။တရားထုတ်တယ်ဆိုတော့ဒီတစ်နှစ်နှစ်နှစ်လောက်အတွင်းမှာခဏခဏသူနေနေနေကုန်တယ်ကွာ။ဒီကနေ့ဘာလို့ ਆ မလဲအဲ့ဒီမိန်းကတခုခဏခဏမြည်နေတိုင်းလည်းပဲသူ့ကိုချင်းကြတယ်ဒီမာကြီးဒီကနေ့ဘာမှအထူးလုပ်ဖို့မလိုအခုတရားထုတ်နေလို့မဟုတ်လားခုခန္ဓာမှဖြစ်နေတာထင်ရှားတဲ့အာယုတစ်ခုခုသိတာနော်အသက်ရှင်နေတဲ့အခါမှာဖြစ်နေတာတိုးလာတာတိုးပြောက်ဝင်တာတိုးပြောက်ထွက်တာသိနေတယ်အသက်ရှင်တဲ့အခါမှာခန္ဓာကိုယ်မှာလှုပ်နေတာရှိတယ်ဒါလည်းသိနေတယ်ဒီရရစိတ်ကူးတခုခုဝင်လာလို့ရှိရင်အဲ့ဒီဝင်လာတဲ့စိတ်ကူးအသေးလေးကိုလည်းစာလေးပြီးလိုက်ပြီးပြီးပြီးရင်ဒီကြောက်သွားတယ်ဒီကြောက်သွားရင်ကိုယ်ခန္ဓာကိုယ်မှာကိုပြန်ထားပြန်ခန္ဓာကိုယ်မှာဖြစ်နေတဲ့ဝေဒနာသဘောလေးတွေနော် feeling sensation အဲ့ဒါတခုခုကိုစိတ်လေးနဲ့ပြီးပြီးတော့နေရတာနော်ဒီတိုင်းနေနေတဲ့ခါမှာလည်းပဲဒါတွေပြီးပြီးတော့နေရတာပို့ဖို့တတိတွေးနေပဲနဲ့ကိုယ်ခန္ဓာမှာဖြစ်နေတာထင်ရှားတာအာယုတခုခု sensation တခုခုကိုတတိတေကပြုတ်ပေါ်နေတာဒီကနေ့မှလည်းဒီလိုပဲကြည့်ပြီးတော့နေရမှာပဲဒီခါသိစရာလည်းမရှိနော်တွေးစရာလည်းမလိုဘူးတို့တော့ကြိုတင်ပြီးတော့ဒီတော့မလိုချင်နေရှိဟမ်ဒီပြုတ်ထားတဲ့ဘယ်ကုတူလေးပေါ့ဒီမှာဖျားတည်ထားတယ်ပေါ့အဲ့ဒါလေးတော့အမှတ်ရလိုက်ဟုတ်ဘယ်နေရာမှာကြောင်းယူထားတယ်ပေါ့လားအဲ့ဒီကြောင်းလေးအမှတ်ရလိုက်ပါဟုတ်တတိပေးလေးရှိနော်တခြားခြားလည်းဘာကုတူဖြစ်ဖြစ်လှုပ်ထားတဲ့ကုတူကိုတတိယအောင်လို့တတိပေးလေးရှိကောင်းပါတယ်ကုသိုလ်ကိုတတိယတဲ့ခါမှာကုသိုလ်စိတ်ပြန်ဖြစ်တယ်နော်အကုသိုလ်ကိုတတိယတဲ့ခါစိတ်မကြည်မလင်မစမ်းမတာဖြစ်တဲ့စိတ်ကြောင့်အကုသိုလ်စိတ်ပြန်ဖြစ်နေတယ်ဒီအကုသိုလ်စိတ်ကိုပြန်ရှုမှတ်နိုင်တော့ရှုမှတ်တဲ့စိတ်ကကုသိုလ်စိတ်ဖြစ်သွားတာဒါကြောင့်အကုသိုလ်စိတ်ဖြစ်လာရင်တော့မှအခုခုစိုးရင်စရာပူစည်းစရာကြောက်စရာအာငင်စရာဘာဖြစ်ဖြစ်တွေးမိတော့မှအဲ့ဒီစိတ်ကလေးကိုပြန်ကြည့်နိုင်လို့ရှိရင်အဲ့ဒီစိတ်နေရာမှာကြည့်တဲ့ပြီးတဲ့စိတ်ကအစားနေရာကိုလိုက်တာနော်သူ့ကို display လုပ်လိုက်တာပဲ။ဒါသူ့နေရာမှာနေရာစားဝင်နေတဲ့ကြောင့်ကုသိုလ်စိတ်နဲ့ဖြစ်သွားတယ်။ကုသိုလ်ကိုပြန်အမှားရရင်တော့ကုသိုလ်စိတ်ဖြစ်နေတာ။သူ့တော့တခြားကုသိုလ်နဲ့ဒီတရားရှိမှတ်တဲ့ကုသိုလ်ကမတူဘူး။မတူတာကတခြားတခြားကုသိုလ်တွေကတတိယလိုက်လို့ရှိရင်ငါကုသိုလ်ဆိုတဲ့စိတ်ကဖြစ်လာတယ်။နော်။ငါလေးပါတယ်ငါကုသိုလ်ဆိုတဲ့စိတ်ဖြစ်တယ်။အကျိုးတော့ပေးမယ်ကောင်းတဲ့အကျိုးပဲပေးမှာပဲ။နော်။ကုသိုလ်ကုသိုလ်ပေါ်မှာဆွဲလမ်းမှုရှိတယ်။နတ်ကုသိုလ်။အဲတော့နတ်ကုသိုလ်ဆိုပြီးဆွဲလမ်းတဲ့ကုသိုလ်ကအကျိုးပေးလာတဲ့ခါမှာသူကဘဝကိုဖြစ်ပြီးတဲ့အကျိုးမျိုးပဲပြီးတယ်။နော်။ပဒါမှုရှိတဲ့ကုသိုလ်။ဆွဲလမ်းမှုရှိတဲ့ကုသိုလ်။အဲဒီလိုမဟုတ်ပဲနဲ့ကုခန္ဓာကုမှာဖြစ်နေတာကိုတကယ်ပရမတ်တဲ့တဲ့ပစ္စုပန်တဲ့တဲ့ဖြစ်နေတဲ့သဘောလေးကိုဒီနေစိတ်ကြီးတက်တက်တွေးတာတော့မပါပဲနဲ့တတိတက်တက်နဲ့တည်နေလို့ရှိရင်တည်နေရတဲ့အာယုံဟာသူ့အစဉ်သဘာဝတိုင်းဖြစ်လာတဲ့ဖြစ်ရတစ်ခုဖြစ်နေတယ်နော် natural impersonal phenomenon တခုနော် natural ဆိုသဘာဝတိုင်းဖြစ်တယ် impersonal ဆိုတော့ဘယ်သူမှမပတ်တယ်ဖြစ်ရတစ်ခုပဲဒါကိုတွေးနေတာမဟုတ်ပဲနဲ့အတွေးမပါဘဲနဲ့တိတဲ့အခါမှာအဲ့ဒီတိုင်းပဲဖြစ်နေတာ။အတွေးသာလျင်ငါငါဆိုတဲ့စိတ်ကိုအားပေးတယ်။တတိတခါလဲဆက်ပြောနေတဲ့အခါမှာအဲ့ဒီတိနဲ့အတူတူ
အမှန်တိုင်းတည်တဲ့ဉာဏ်ဆိုတာလုံးလုံးပါလာတယ်နော်အမှန်တိုင်းတည်တဲ့ဉာဏ်ကအာယံတစ်ခုကိုကြည့်လို့ရှိရင်အဲ့ဒီအာယံရဲ့သဘာဝကိုသိတယ်ဥပမာလှုပ်နေတာကိုကြည့်နေမှဆိုရင်လှုပ်တာဟာကြွတူဖြစ်တာသတိတကယ်ကနေတဲ့ခါမှာလက်လှုပ်တယ်လို့လည်းမထင်တော့ဘူးခြေတော်လှုပ်တယ်လို့လည်းမထင်တော့ဘူးဘိုင်းလှုပ်တယ်လို့လည်းမထင်တော့ဘူးဒီပညာတွေမပါတော့ဘူးလှုပ်မှုတဘောတက်တက်ကိုပဲစိတ်ကသိနေလို့ရတယ်အဲ့လိုခါမှာလက်ချေပိုက်ဆိုတာပျောက်ပြည့်ညက်ပြီးပျောက်သွားတာနော်ပြည့်ညက်ပြီးပျောက်ပြီးတော့လှုပ်မှုဆိုတဲ့ပထမတဘာဝတက်တက်ပဲသိနေရတော့လားနော်ဒီသိတဲ့စိတ်ကတကယ်အားကောင်းတဲ့ခါမှာငါသိတယ်လို့တော့မထင်တော့ဘူးနော်ဖြစ်နေတဲ့သဘောကလည်းတဘာဝဖြစ်ရတဲ့ခုသိနေတဲ့သဘောကလည်းတဘာဝဖြစ်ရတဲ့ခုပဲဖြစ်သွားတယ်နော်အဲ့တော့နှစ်ခုစလုံးပေါ်မှာငါဆိုတဲ့identification မရှိဘူးနော်အဲ့ဒီ identification မရှိတဲ့ဒီတတိနဲ့အတူတူပါလာတဲ့ဉာဏ်ပညာဟာအင်မတန်အင်အားကြီးပါလေနော်အဲ့လို identification မရှိဘဲနဲ့တင်းတင်းတင်းတင်းနဲ့ပြီးသွားရင်မကောင်းတဲ့ဘဝလည်းမရောက်နိုင်တော့ဘူးအကယ်လုံးဝအတော့မကုန်သေးဘူးဆိုရင်တော့မှဘဝဖြစ်အောင်မယ်ဆိုရင်ဖြစ်ရဘဝမှာအင်မတန်ဉာဏ်ပညာကြီးတဲ့သူဖြစ်အင်မတန်တတိသမားကြီးအားကောင်းတဲ့သူဖြစ်လာတယ်ဟုတ်ပါဘွားထီအောင်တရားကိုဆက်ပြီးတော့အထုပ်သွားနိုင်တဲ့အခွင့်အမြေရမယ်ဆိုရင်မြန်မြန်တရားထီးရနိုင်တဲ့သူဖြစ်သွားတယ်။နော်။ဒါကြောင့်သင်္ခါနီးမှာနောက်ဆုံးဖြစ်မဲ့စိတ်ကလေးရဲ့ quality ဟာဒီလေးပြည့်စုံမယ်။နောက်ဘွားမှာအကျိုးပေးမှာကအဲ့ဒီစိတ်ပဲ။အဲ့တော့ရေရွကုတုကိုအမှတ်ရတာထက်ကုတ်ခန္ဓာမှာဖြစ်နေတဲ့ရုပ်တဘောလေးတွေကိုသိနေတာ၊ဝေဒနာတဘောလေးတွေကိုသိနေတာ၊ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့ဒီကူးလေးတွေ၊အသေးလေးတွေကိုဒီတိုင်းတည်ုံလေးတည်ုံဆိုတာတေးတာမပါတာကိုပြောတာနော်ရှင်းရှင်းလင်းလင်းပိုင်ပိုင်နဲ့နိုင်သူ့ကိုအမှန်တိုင်းပြော awareness နဲ့တည်နေတဲ့အခါမှာအဲ့လိုတည်နေတဲ့တရားကအကောင်းဆုံးပဲခုနပြောတဲ့ဒီမှာကြီးကသူနောက်ဆုံး last moment မှာဖြစ်သွားတဲ့စိတ်ကူတော့ဒေးလူကတော့မသိနိုင်ဘူးပေါ့နော်ဒါပေမဲ့သူကတရားထုတ်နေတုန်းမှဖြစ်သွားတာဘယ်သူမှတော့မသိလိုက်ရဘူးဒီလူနဲ့ဒီအေးဆေးဆေးကြီးအင်တန်စိတ်ကောင်းရှိတယ်မိဆွေအင်တန်ပေါ်တယ်ဒီဟာမတော်ဝါနာပါတယ်ဒီတိုင်းကိုကြည့်ကြည့်တတ်တယ်အဲ့တော့သူသေးသွားတော့သူ့ကိုဇာမနာလိုက်ပို့ကြတာပါဓမ္မမိတ်ဆွေတော်တော်ကုန်များရတယ်ကြည့်ကြည့်ပေါ်တော့အဲ့သူကနေတော့ကလည်းပဲတရားရှိမှပဲပြောတာနော်တေဂာနီးမှလည်းပဲတရားထိုင်ရင်ဒုတိယဖြစ်လာတဲ့ကိစ္စနော်အဲ့တော့ဘာပြောပြောသူကအတေကောင်းတယ်လို့ပြောတာသာသီလဲစုတောင်းနဲ့ပြည်သွားပြီပေါ့။သူခဏခဏပြောလေးရှိတယ်။ဒီသင်္ကန်းလေးမှာနာတရှိဝင်နာတယ်ကြီးဖြစ်တယ်။ဒီညာဒုက္ခရောက်တော့ဒါကလည်းနေဝညာက intensive care ပြီးပြင်းရတာသူလိုကြည့်နေ။ပြီးတော့လေတရားရှိမှရင်းနဲ့ပဲပြီးတယ်။နောက်တစ်ချက်ကသူခင်ပွန်းတဲ့အရင်ပြီးပြီးတယ်။သူကနောက်မှတည်လာမျိုးဖြစ်တယ်။သူကသူခင်ပွန်းတဲ့ကိုအတန်းတန်းနဲ့ကြည့်တယ်။ဒါကြီးကနည်းနည်းလေးပဲအဲ့တော့ तू ကယဉ်ကျေးတယ်။ तू သာနာတိုင်းဖြစ်သွားတာ။ဒါဝင်လိုက်တဲ့ तू ကသောသောကြီးတွေကကြိုးတင်ပြင်ဆင်ထားတာ။ဘယ်အချင်းတင်ရလို့တော့မသိဘူးပေါ့နော်။ဒါပေမဲ့ဒီကနေ့မှာဘယ်လိုတင်မယ်ဆိုတာလေးကိုတော့လက်ကျင့်တာကြားပြီ။အဲ့တော့အဲ့ဒီဒီကမကြီးနဲ့တွေ့တိုင်းတွေ့တိုင်း तू မေးတိုင်းမေးတိုင်း तू ဒီမေးခွန်းကိုအသေးစိတ်ဥချရတာ။အဲ့ခါလေးမှာသိရအောင်မှဒီကြားလေးတက်တက်တူတာလေးလဲလျောင်းပြောနေလိုက်။ငါကခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ sensation တွေကိုစိတ်နဲ့လိုင်းပြီးတော့တီးခန္ဓာကိုယ်မှာဖြစ်နေတာညာခေါင်းကနေခြေထောက်ထိနေရာမလပ်ပါဘူးအများကြီးရှိတယ်အများကြီးဖြစ်တယ်နော်အဲ့တော့ထင်ရှားတာသိဖို့လွယ်တာတခုခုကိုစိတ်လေးနဲ့ကာပြီးထားလိုက်အာယုံကရိုးရိုးလေးပဲရှိတယ်နော်တကယ်တဘာဝမှာဖြစ်နေတဲ့အာယုံကိုကြည့်ရင်ရိုးရိုးပဲရှိတယ်အတွေးကသာဒီအာယုံကိုစမ်းကြည့်အောင်ဖန်တီးပေးတာအဲ့တော့ဒီလိုအာယုံကြည့်ကြည့်ဘာတွေတွေ့ရမလဲဆိုတော့လှုပ်နေတာတွေ့ရတယ်။နော်။ဒီလိုလုံးဝနေရာဒီနေနေနေနေလှုပ်တယ်။တတိပိုကောင်းနေလေလှုပ်မှပူတည်နေတယ်။နော်။လုံးဝမလှုပ်ဘူးထင်တဲ့နေရာတော့မှတတိကောင်းတဲ့ခါတကယ်အာယုံကြည့်ကြည့်လှုပ်နေတာပဲ။ဆောက်ဆဲအချင်းကြီးရှိနေတာ။နော်။အဲ့မှာဆောက်ဆဲအချင်းကြီးရှိလှုပ်။ Waves တဘောမျိုး Vibration တဘောမျိုးဟာဒီလိုလုံးဝရှိ။မျက်နှာမှာဆိုတူတူတည်တာ။ဒါ sensitive ဖြစ်တယ်နော်အဲ့တော့ကိုယ်မျက်နှာကိုအာရုံပြုကြည့်တတိကောင်းနိုင်ကြည့်ရတယ်အကုန်လုံးလှုပ်တယ် တော့နှလုံးခုန်နှိုင်းခုန်နှိုင်းဒီမျက်နှာတင်းလိုက်ပြန်ရောက်လိုက်တင်းလိုက်ပြန်ရောက်လိုက်ဖြစ်တယ်။သတိမထားရင်တော့မသိဘူးနော်။သတိမထားရင်ဒီအသက်ရှူလို့ခန္ဓာကိုယ်တစ်ခုလုံးတင်းလိုက်ရောက်လိုက်ဖြစ်တာတော့မသိတယ်လို့ဖြစ်တတ်တာပေါ့နော်။ဒါပေမဲ့သတိထားလာလို့ရှိရင်ပေါ့စ်တစ်ချက်ခုန်တိုင်းမျက်နှာနည်းနည်းလေးတင်းသွားတာကိုသိရတယ်။ဒီကောင်းလာတဲ့အခါလက်ဖြားခိလေးကိုတော့မှစိတ်လေးနဲ့အာရုံပြည့်ပြည့်နေပြီ။ပေါ့စ်တစ်ချက်ခုန်တဲ့တစ်ချက်ကြီးတင်းလာတာကိုသိရတယ်။သတိပေါ်မှာမူတည်တာပဲ။အဲ့တော့ဒီ past ကပို့ပြီးတော့တိမ်မွေးတဲ့ vibration ဖြစ်တယ်။နော်တတိကောင်းရင်သိတာလေ။အင်မတန်မြင်မြင်တဲ့ vibration ကြီးဖြစ်နေတယ်။ဟုတ်တယ်နော်။သို့တော်တတိမကောင်းသေးတဲ့ခါမှာဒီအသေးစိတ်လေးတွေကိုတော့သိအောင်တမင်တကာကြီးတွေးစားဖို့မလိုဘူး။သူ့ထက်ပို့ပြီးတော့ထင်ရှားတာဖြစ်နေတယ်နော်။အဲ့ထင်ရှားတာတစ်ခုခုကိုစိတ်တွေနဲ့ကပ်လို့သိတယ်။အဲ့တော့ခန္ဓာကိုယ်မှာလှုပ်ရှားမှုတွေရှိနေတယ် vibration တွေရှိတယ်နော်။ပြီးတော့တက်ရှိခန္ဓာကိုယ်မှာပူတဲ့သဘောကရှိတာ။ဒါကြည့်ဆိုတော့ဟိုနေရာဒီနေရာမှာသတိထားကြည့်ပူမေးတဲ့ဘုံရှိဒါဟုတ်လက်ပြလို့ရတယ်အတက်ရှိတဲ့လေကိုပြန်ကြည့်ထွက်လာတဲ့လေရောက်ပြီအဲ့တော့အတကယ်၍စိတ်ကိုနာတိဝါနာမှာထားနိုင်တယ်ဆိုရင်ဝင်လာတဲ့လေကအေးတာကိုသိတယ်ထွက်သွားတဲ့လေကနေတာကိုသိတယ်ဒါနဲ့ရိုးရိုးလေးဖြစ်နေတဲ့ကိစ္စလားဝင်တဲ့လေကအစမှအေးပုံနဲ့အလယ်မှအေးပုံနဲ့အဆုံးမှအေးပုံမတူနိုင်ဘူးဘာလို့လဲဆိုတော့ဝင်လာတဲ့လေက speed မတူဘူးနော် speed မတူ sensation မတူဒီကြောင့်ဖြစ်တဲ့ sensation တူထွက်တဲ့လေကနွေးတယ်နွေးတယ်ဆိုပေမဲ့အစမှနွေးတာနဲ့အလယ်မှနွေးတာနဲ့အဆုံးမှနွေးတာနွေးပုံကြီးမတူနိုင်ဘူး speed မှမတူဘူးအစမှနည်းနည်းနွေးတယ်အလယ်မှမြန်တယ်ဆုံးကနေမှကြံနေပါအဲ့တော့ထွက်လာတဲ့လေရဲ့ speed မတူဘူးသူ့ကြောင့်ဖြစ်တဲ့ sensation ကမတူနိုင်ဘူးအဲ့ဒီမတူတာလေးကိုပို့ပြီးတော့အံစားလိုက်လို့ရှိရင်ပို့ပြီးတော့တတိတမလေးကောင်းလာတယ်အဲ့တော့ဒီလေကဓာတ်ကြီးလေးပါပဲလေလို့လာခေါ်ပေမဲ့ဒါကြီးလေးပါလို့ပါတယ်သူ့မှာအင်တန်နီးယားနဲ့ပထူပါတယ်ပထူကြတယ်ဘောရှိတယ်ရေစိုးဆိုတာကတော့ခုနပူပါရေးတာနော်လှုပ်တာတွန်းတာကတော့ဝိုင်းတဲ့ဘောသူ့မှာပါနေပြီအာဘောဓာတ်ကတော့မသိနိုင်ဘူးနော်တိုင်းရင်မသိဘူးအဲ့တော့သိနိုင်တဲ့အဲ့ဒီကြံတဲ့ပထူရဲ့နူးနူးညံ့လေးထိသွားတာပွတ်သွားတာကိုလည်းပဲအာယုပြူပြီးတော့သိနေပြီလာတာဘာမှမခက်ဘူးနော်အိတ်နေလို့လို့ရတယ်နော်အခုဒီမိုင်းကိုပြောတာကဒီမိုင်းကနင်းလို့နိုင်မကောင်းဘူးတဲ့အိတ်နေရတယ်ဆိုတော့အိတ်နေရင်းနဲ့လုပ်လို့ရတယ်နော်အဲ့တော့အဲ့ဒီလိုအိတ်နေရင်းနဲ့ထွက်တဲ့ဝင်တဲ့မှာတတိကပြောထားရင်လည်းရတာပဲဒီခါကလေးတရားရှိမိုင်းနဲ့အိတ်ပြောခြင်းပြောသွားမယ်ပစ္စံကြီးပြောစီပေါ့တရားရှိမိုင်းနဲ့အိတ်ပြောသွားလို့ရှိရင်ပြန်နိုးလာတဲ့ခါမှာအင်မတန်ကြည့်လို့စိတ်ကနော်ဟောဟာဒီကတွေးတော့အိတ်ပြောသွားတာနဲ့မတူဘူးအဲ့ဒီလိုထွက်လေဝင်လေကတိမ်မွေ့လုံးလို့သူ့ကိုသိရတာခင်နေတယ်ဆိုရင်အသက်ရှူလိုက်လို့ခန္ဓာကိုယ်တစ်ခုလုံး volume ကြီးလာတယ်နော်တင်းလာတယ်လေပြန်ထွက်တဲ့ခါမှာဒီ volume ကပြန်ကျော့သွားတယ်နော်အဲ့ဒီ volume ကြီးလာတာကျော့သွားတာကိုအာရုံပြည့်ပြည့်လေးရှိရင်ပုံတံကိုအာရုံမပြည့်တော့ဘဲနဲ့ခံစားမှုသဘောအတိုင်းတင်းတဲ့ခံစားမှုရှိတယ်ကျော့သွားတဲ့ခံစားမှုရှိတယ်ခံစားမှုကိုအာရုံပြည့်ပါပုံတံကိုအာရုံပြည့်ပါနော်တကယ်တော့ပုံတံဟာပြည့်ညတ်တယ်တကယ်ဖြစ်နေတဲ့experiential feeling sensation ကိုပဲသိဖို့လိုတာ။တော့နာမည်တက်ဖို့မလိုဘူး။ဘာဖြစ်လာတဲ့ဆိုတာကိုသူ့ကိုနာမည်မှန်ဝင်တက်ပြီးတော့ခေါ်နေဖို့မလိုဘူး။နာမည်တက်ဖို့ကြိုးစားနေဖို့ပဲဒါကြောင့်ကြောင့်ဝင်တခုလို့ဖြစ်နေတယ်။စိတ်ကသိဖို့ကြိုးစားရတာတခုနာမည်ခေါ်ရတာတခုနှစ်ခုဖြစ်နေတယ်။အစမှာတော့တချို့နာမည်တက်လိမ့်ရှိတယ်။အစမှာတော့ကိစ္စမရှိဘူး။သို့တော့တရားထုတ်လာတာရက်ကလေးနည်းနည်းလောက်ရပြီဆိုရင်လည်းနာမည်တက်တဲ့အချိန်ကြီးချော့ပြည့်ဖို့ကောင်း။နာမည်ကိုအာရုံပြည့်တဲ့အချိန်မှာတကယ်ဖြစ်နေတဲ့ပရမတ်သဘာဝပုံမှာစိတ်ကမရောက်ဘူး။အဲ့ဒီအချိန်မှာဘာပြောပြော gap လေးတခုလည်းရှိတယ်။နော်။ပြီးတော့နာမည်ကိုတုံးရတဲ့ process ကိုလုပ်ရတဲ့အခါမှာစိတ်မှာပြော step တွေအများကြီးရတယ်။အဲ့တော့ဒီနာမည်ကိုတုံးနေစိတ်ကနည်းနည်းတော့ရောက်ရခတ်တဲ့သဘောရှိတယ်။နာမည်ကိုမတုံးတော့ဘဲနဲ့တကယ်ဖြစ်နေတဲ့ sensation ကိုတကယ်စိတ်နဲ့ကပ်ပြီးတော့သိလို့ရတဲ့အချိန်ကိုရသွားလို့ရှိတယ်။ဘာမှအထူးလို့ပြန်မလို့ဘာနဲ့စိတ်ကလေးကတ်ထားရုံပဲရှိရတယ်အင်တန်လွယ်သွားတယ်။တရားထုတ်ရလဲပူလွယ်တယ်သိရတယ်လဲပုံပြစည်းစည်းပန်ပန်ကိုကြည့်နေနေရှိတယ်။အဲ့တော့အတိတ်ရှိလို့ဖြစ်ပေါ်နေတဲ့လှုပ်ရှားတဲ့သဘောတင်းလိုက်ရော့လိုက်ဖြစ်နေတဲ့ခံစားမှုသဘောအဲ့ဒီခံစားပြီးတော့တိလို့ရတဲ့အာယုံကသတိလေးကပြောနေရုံပဲ။တခါတလေအိပ်ရတာကြားတဲ့ခါဖြစ်စီတွမုံထိုင်ရတာကြားတဲ့ခါဖြစ်စီခန္ဓာကိုယ်မှာညောင်းညာတဲ့သဘောတွေရှိတယ်နော်။ဒါလည်းပဲ sensation တစ်ခုပဲဝေဒနာတစ်မျိုးပဲနော်။အဲ့တော့ကိုကောင်းကင်ကြောက်စီတစ်ခီအာယုံကြည့်ကြည့်ပါကဲညောင်းနေတာရှိတယ်သိရတယ်နော်မျက်လုံးတွေညောင်းနေတာစိတ်ကင်းအောင်ပြူသိတယ်
ပါးတွေညောင်းတယ်။ဒါလည်းအာယုကြည့်ကြည့်ညောင်းတာသိရတယ်နော်။ဒါကမများပြောတဲ့လူကပါးတွေညောင်းနေတာ။အဲ့ဒါလိုပဲတကူလုံးဒီတိနိုင်တဲ့နေရာရှိတဲ့မြတ်အကုန်လုံးကိုနော်။ခေါင်းကနေခြေောက်ကြည့်ပြီးလို့ရတဲ့နေရာမှန်လို့မြတ်အကုန်လုံးကိုစိတ်ထဲနဲ့ကြောက်ကြည့်ကြည့်ကြည့်ကြည့်ပြီးလို့ရှိရင်အဲ့ဒီညောင်းတဲ့ဘောဟာသက်တာ။နော်။ပခုံးကြီးလက်မောင်းကြီးလက်ကြီးနဲ့ဆက်လုံးပြောဝင်းပိုက်တို့ခြေောက်ကြီးကိုဟာကိုအသေးစိတ်သိနေတဲ့မြဖြည်းဖြည်းစိတ်ရှိရှိနဲ့တကူလုံးကိုသိနေလိုက်ကြည့်လို့အဲ့လိုကြည့်လို့ရှိရင်ဒီစိတ်ရဲ့သဘာဝတန်ရှင်ဖြစ်နေတာညောင်းနေတာကြိုက်နေတာကျင်းနေတာလေးကိုသိလို့ရှိတယ်သက်တာပါအဲ့တော့နေလို့သက်တာလားလူအနေနဲ့တော့ပုံပုံကပါဖြစ်လာတယ်အထူးသဖြင့်နေမကောင်းတဲ့ဒီညာထောင်ပူလို့တယ်ဒါလေးလဲအဲ့လိုပြောတကူလုံးမှရှိနေရမတ်ဆိုစီထဲမှာရှိတဲ့တန်ရှင်တွေကိုစိတ်ကင်းနေလိုက်ကြည့်ကြည့်ကြည့်ကြည့်ကြည့်ကြည့်အဲ့အဲ့ဒီမဆော်ရှိတဲ့တင်ရှင်ကြော့သွားလို့ရှိရင်ခဏကြည့်ကပေါ့သွားတယ်စိတ်ကလည်းပဲပေါ့သွားတယ်ခုစလုံးကနေရတာတင်ရှင်ကြော့တော့ relax ဖြစ်တာနော်အဲ့တော့ relax ဖြစ်အောင်နေတတ်လို့ရှိရင်ခဏကမှ energy waste နေသွားတယ်တင်ရှင်ရှိနေရင် energy အလကားနေကုန်တာတင်ရှင်ကြော့သွားရင် energy waste နေသွားတယ်သူတင်အတက်ကြီးရဲ့လို့ဆိုတာကိုယ့်ရဲ့ energy ကို conserve လုပ်ဖို့လိုတယ်နော် energy အလကားမကူအောင်ခြေတားရေးလုပ်ဖို့လိုတယ်နော်အဲ့တော့စိတ်ကဟိုဟာဒီဟာလိုက်ပြီးတော့ပူပန်လာရင်ခန္ဓာကိုယ်က agitate ဖြစ်လာတယ်နော်ခန္ဓာကိုယ်မှာလှုပ်ရှားမှုတွေဖြစ်လာတယ် tension တွေအများကြီးဖြစ်လာတယ်ပြဋိဌာန်းကြည့်စိတ်ပူစရာတွေးလိုက်ရင်ဒီကျင်မလိုနေရာကတင်းတင်းကြပ်ကြပ်ဖြစ်လာတယ်နော်အခုဒီကျင်ဒေါသဖြစ်တော့မယ်စိတ်တူတော့မယ်ဆိုရင်စိတ်စတူလိုက်ကလေးကဉာဏ်ရည်မှာတင်းလာတယ်အဲ့တော့မျိုးပြဋိဌာန်းဘူးတလားရခဘူးလေနော်အဲ့တော့စိတ်ထဲမှာတခုခုဖြစ်တိုင်းအဲ့ဒီစိတ်နဲ့တူတူစိတ်တရားရုပ်စကားတကူလုံးမှာဖြစ်တယ်အမှန်တော့ခန္ဓာကိုယ်မှာရှိသမျှစလုံးတခုမှမကြံဘူး react လုပ်တယ်နော်စိတ်ကိုလိုက်ပြီး react လုပ်တယ်အဲ့ဒါလို့စိတ်မှာဖြစ်တိုင်းခန္ဓာကိုယ်ကလိုက် react လုပ်တဲ့ကောင်မှာခန္ဓာကိုယ်ရဲ့ metabolism ပြောင်းသွားတယ်နော်ခန္ဓာကိုယ်ရဲ့အစာချေချက်မှုလုပ်ငန်းတွေ energy အသုံးချမှုလုပ်ငန်းတွေကပြောင်းသွားတယ်နော်အဲ့တော့စိတ်မှလှုပ်ရှားမှုများလာရင်ခန္ဓာကိုယ်မှာသူတို့စိတ်ပညာတွေရဲ့စကားနဲ့ပြောမှဆိုရင် adrenaline တွေအများကြီးထွက်လာတယ်နော်အဲ့ဒီ adrenaline ကခန္ဓာကိုယ်တော့မှ combustion ကိုအများကြီးညှင့်ပလိုက်တယ်နော်ခန္ဓာကိုယ်တွေက glucose တွေ oxygen တွေ vitamin တွေကိုသူအများကြီးယူပြီးတော့တုံးပစ်တယ်သူက energy ဖြစ်အောင်သူ convert လုပ်တော့မှာနော်ဒေါသဖြစ်လာရင်ပြောတော့မယ်ဆိုတော့မယ်နော်သူတို့သုံးနေကြစကားလုံးဆိုရင်တခုခု emergency ဖြစ်လာလို့ရှိရင် fight or flight ဆိုတဲ့နှခုရှိတာကိုပြန်တိုက်ခိုင်းတိုက်ခိုင်းနေတော့မှင်ပြင်းဒါကတော့ခန္ဓာကိုယ်ရဲ့တဘာဝသူ့ရဲ့ရည်တည်မှုအတွက်သူ automatically လုပ်နေကြလုပ်ငန်းတစ်ခုပဲမကင်းတဲ့ဆရာတခုတွေ့တဲ့ကောင်ကဒီမကင်းတဲ့ဆရာကိုပြောက်အောင်လုပ်ရမှာအန်ဒရယ်တခုခုမြင်လို့ရှိရင်ဒီအန်ဒရယ်ကိုဖြတ်စည်းလို့ရရင်ဖြတ်စည်းမယ်ဖြတ်စည်းလို့မရရင်ထွက်ပြေးအဲ့တော့အခုလို civilized ဖြစ်နေတဲ့ society မျိုးမှာကြတော့ဖြည့်စည်းလို့လည်းမရဘူးဖြည့်စည်းလို့လည်းမရဘူးအခုခုလူတယောက်ကိုမကျေနပ်ဘူးဆိုတော့အဲ့လိုဖြည့်စည်းလို့မဖြစ်ဘူးနော်ဖြည့်ပြင်းမယ်ဆိုတော့ဘယ်ပြင်းမလဲပြေးစရာမရှိဘူးပြေးစရာပဲမရှိတော့လည်းပဲခန္ဓာကိုယ်ကတော့သူ react လုပ်နေကြတိုင်းနဲ့ပြည့်စည်းလို့ပါဒေါသဖြစ်လာရင် adrenaline ထွက်လာ action အတွက်သူက prepare လုပ်ပြီးတာနော်အမှုရာတစ်ခုခုလှုပ်ရှားမှုတစ်ခုခုလုပ်ဖို့ရာအစဉ်သက်ခံပြီးလိုက်တာအဲ့တော့ action အတွက်ဆိုတော့ energy လိုတယ်နော်energy လို့တော့သူက adrenaline hormone တွေထုတ်ပြီးအဲ့ဒီ hormone ရဲ့လုပ်ငန်းကတခြား hormone တွေနဲ့ဆက်ဆက်ပြီးတော့ခန္ဓာကိုယ်မှာပိုပြီး active ဖြစ်လာအောင်ပြင်ဆင်လိုက်တာအဲ့တော့အလကားနေစိတ်ခဏတူတဲ့လူကဘယ်နဲ့နေမလဲခဏ adrenaline ထွက်တယ်နော် adrenaline ထွက်တယ်ခန္ဓာကိုယ်မှာရှိတဲ့ glucose ကိုသူတုံးလိုက်တယ် oxygen ကိုသူတုံးတယ် vitamin တွေတုံးတယ်ကြတဲ့ protein တွေကတော့နည်းနည်းတော့ပြည့်စုံသွားတာနော်အဲ့တော့အင်အားဆုံးရှုံးမှုများတယ်စိတ်မတူတဲ့သူဟာသူအင်အားဆုံးရှုံးမှုများတယ်။အဲ့စိတ်တူတာတွေမကပါဘူး။စိတ်ပူစရာတွေတိုးလဲကြည့်လို့ပဲ။နော်။တခုခုစိတ်ကင်းစရာစိတ်ပူစရာတခုခုဘာကိုဖြစ်ဖြစ်မကျင်တဲ့စိတ်ဖြစ်လာရင်အဲ့ဒီမကျင်တဲ့စိတ်နောက်ကိုလိုက်ပြီးတော့တကူလုံးဆရာစင်မှာကြီးရချုပ်ဖြစ်တာ။သိစင်ပါလား။နော်။အဲ့တော့အသက်ကြီးတဲ့ဒီညာဒါကိုပိုသိတယ်။တခါတော့စိတ်တူမိလို့ရှိရင်တနေ့ကိုနေလို့မကောင်းတော့အေးရတော့ခွေးနေတာ။နော်။မထကြဘူး၊မစားကြဘူး။အဲ့လိုဖြစ်တာ။အဲ့လိုလည်းမပြောတကူလုံးကတုံးနော်တကယ့်စင်ရေလိုလားငါတုံးအဲ့လိုလည်းမပြောတော့တော်တော်ပင်ပန်းတာပဲတော်တော်အားကုန်တာနော်အ
အခုနပြောတယ်ဒီကုလုံးမှာရှိတဲ့ muscle တွေအားလုံးကို relax လုပ်တော့ထားမယ်ဆိုရင်နော်စိတ်ပါလိုက်တော့ relax ဖြစ်သွားဒီလို relax ဖြစ်အောင်နေတတ်တဲ့အကျင့်ကိုရသွားတဲ့လူဟာစိတ်မှာနည်းနည်းလေး reaction လာတဲ့နေရာမျိုးဒီကုလုံးမှာ reaction ကြောင်းသွားတော့ဒီဖက်ချင်းတိတယ်ဒီကုလုံးက tense ဖြစ်လာတယ်ဒီကုလုံးကတုံးလာတယ်အဲ့ဒါဒီဖက်ချင်းတိတယ်နော် sensitive ဖြစ်နေတာဟုတ်ဖက်ချင်းတိလက်လို့ရှိရင်ဒီလိုက်တဲ့နေရာနဲ့အလိုလိုပဲဖြည်းဖြည်းပြောပါတတိအားကောင်းလာရင်ချက်ချင်းတော့ပြောတယ်နော်တတိအားကောင်းတာပုံမှန်မတည်တာပဲအဲ့တော့နေမကောင်းတဲ့အခါအသက်ကြီးတဲ့အခါအဲ့ရမှာလဲနေပြောဒီကုလုံးရှိသည်မြမဆူစီကိုနော်နှစ်ခုမှရှိတယ်မဆူစီမျိုးလုံးလားမှရှိတယ်မဆူစီနော်နှာခမ်းနှာတစ်ပိုက်မှရှိတယ်မဆူစီပါမှာတစ်ဖက်လုံးမှရှိတယ်အမှန်ကြီးရဲ့မဆူစီတွေနော်ဒါတွေကိုစိတ်နဲ့ကြည့်ပြီးတော့ပါချော့ချတာထားလိုက်ရပါတော့။လေကြောင်းမှာဒီမှာလဲစကားပြောတဲ့ခါမှာရှာတစ်ခုလုံးတုံးရတယ်မဆိုသူရှိတယ်။စကားမများပြောရင်သိသိတာဒီထဲမှာဟုတ်တခါလို့ညောင်းသွားတာ။နော်၊နှစ်နိုင်သုံးနိုင်လောက်စကားပြောလိုက်ရင်ရှာတစ်ခုလုံးညောင်းလာတယ်။အဲ့ဒါကိုသတိထားကြည့်ရင်သိတယ်ရှာကြီးကညောင်းပင်ပန်းတယ်နော်။အဲ့တော့ဇက်ကျော်လူတော်တော်များများမှာဇက်ကျော်နည်းနည်းအနည်းနဲ့များတယ်။ခလေးတော့မသိဘူး။နည်းနည်းလေးအသက်ကြီးလာရင်တော့လူတိုင်းမှာနည်းနည်းတော့အနည်းနဲ့များဇက်ကျော်တက်တာရှိတယ်။ဇက်ကျော်ဆိုတာမှာလည်းအမတန်ကြီးတဲ့မတ်ဆိုအမြောင်းကြီးတစ်ခုရှိတယ်နော်တော်တော်ကြီးတယ်ဒီထက်မှ layer စီကအများကြီးပါနော်အလွှားတွေအများကြီးခေါင်းကိုလှည့်ဖို့ရငုံဖို့ရမော့ဖို့ရသူကအလုပ်လုပ်ပြီးနေတာအဲ့ဒီမတ်ဆိုစီကိုလည်းတိကျအာရုံပြုတက်တောင်ချော့လို့ရခုံးနှစ်ဖက်ရှိတယ်မတ်ဆိုစီနော်ဒီလိုပဲအနန္တမီကိုသိတဲ့လူစုပိုကောင်းတယ်ဘယ်နေရာမှာမတ်ဆိုရှိရဆိုတာကိုသိနေတာရှိတဲ့နေရာနောက်ဆုံးလက်ဖျားကြည့်နော်ဒီကိုလုံးကနေသွားလိုက်ခုချီရသည်တကယ်စိတ်လေးနဲ့ကြည့်ကြည့်ကြည့်ပြီးတော့ဒီမဆော်လေးကိုစိတ်လေးနဲ့သွားထိလိုက်ရတယ်နော်သူ့ကိုထိလိုက်ကြည့်လို့ဒီထက်မှဘယ်လိုနေကြလဲတင်းညောင်းထိလိုက်ရင်တင်းတာရော့တယ်ညောင်းတာရော့အဲ့လိုဒီကုလုံးကရှော့ချလိုက်ဒီကုလုံးကပေါ့သွားတယ်ခန္ဓာကိုယ်အလေးချိန်တော့ညော့သွားတယ်လို့ခင်ရတယ်တကယ်လို့ကြည့်သားမှာနော်ပေါ့ပေါ့လို့ဖြစ်သွားနေရတဲ့တက်တာဝေဒနာကိုသိရင်ဝေဒနာတက်တာပါအဲ့လိုခန္ဓာကိုယ် relax ဖြစ်သွားရင်စိတ်ပါ relax ဖြစ်လာတယ်သူတို့ကခုကဆက်ဆံတာခန္ဓာကိုယ် relax ဖြစ်အောင်ထားတတ်ရင်စိတ်ပါ relax သွားဖြစ်သွားတယ်စိတ်ကို relax ဖြစ်အောင်ထားတတ်ရင်ခန္ဓာကိုယ်ပါ relax ဖြစ်တယ်အဲ့တော့စိတ်ဆိုတာကတည့်ရကြည့်ဖို့လားနည်းနည်းခက်ခဲတာ哦ခန္ဓာကိုယ်ကကြည့်ရတာလေအဲ့တော့ခန္ဓာကိုယ်ကအရင်ကြည့်ပေးဖို့ပဲငင်းငင်းရွယ်ရွယ်ကအလေးကြည့်အများကြီးလုပ်ထားလို့ဆိုရင်စိတ်ကိုကြည့်လိုက်ရင်မှကြည့်တယ်အကုန်လုံးပြီ။အဲ့လိုစိတ်ကောခန္ဓာကိုယ်ကတစ်ခုလုံး relax လုပ်ထားတဲ့ခါမှာစိတ်ကငြိမ်းချမ်းတယ်။ဒါတည်းအတွေးတစ်ခုဝင်လာရင်အဲ့ဒီအတွေးကဒါလေးသိလိုက်ရင်သိလိုက်ရင်ပျောက်သွားတယ်နော်။အတွေးတစ်ခုဝင်လာရင်တင်ချင်နေတဲ့လောက်ဝင်လာတယ်။ sensitive ဖြစ်တဲ့ရှိလူစဉ်ပုံတည်တယ်။တစ်ခုခုတွေးနေတဲ့ခါမှာခန္ဓာကိုယ်ကနည်းနည်းလေး tense တယ်။ဒီဘက်လူနေရာမှာတင်းနေတယ်။နှစ်ဖူးနေရာမှာတင်းလာတယ်နော်။ဒီလိုနေရာပုံတင်းတယ်တင်းတယ်နော်။မျိုးလုံးနေရာတွေတင်းတယ်အကျိုးအတခုခုတွေးနေတဲ့ခါမှာအသက်တော်မှပြည်ပြောကမရှိနေ။ညာညာစဉ်းစားတဲ့လူဟာအသက်ရှူတာနေတယ်။တိတ် shallow breathing ဖြစ် deep breathing ဖြစ်။အဲ့တော့တမန်တော်ကတတိထားပြတော့တော့မှအောက်ဆီဂျင်ဝါသွားအောင် deep breathing ကိုလုပ်တယ်။အသက်ကိုအဖြည်းဖြည်းပြန်ထုတ်လိုက်။ဆန်းငါးဂျင်တော့လုပ်ကြည့်တာမှာအမောနဲ့နဲ့ကြည့်တယ်။အဲ့ဒီပြန်ထုတ်ချက်လေးထဲမှာကမောတာကြီးပါသွားတယ်လို့ထင်ရတယ်။အဲ့တော့အသက်ကြီးတဲ့ဒီကမာကြီးနည်းနည်းကျမ်းမာကြီးမကောင်းဘူးဆိုတဲ့ဒီကမာကြီးဟာအဲ့ရမှာပလက်ကလေးအေးတော့ပထမအသက်ကိုရှင်းရှင်းရှင်းပါနော်ငါးကျင်းတော့ရှင်းလို့ရှိရင်ခန္ဓာကိုယ်ကမှာအောက်ဆီဂျင်နည်းနည်းပြည့်သွားကြတော့နည်းနည်းအမောပြေသွားတယ်နော်ပြီးလို့ရှိရင်ဒီကိုယ်လုံးမှာရှိသမျှအေးနေတာညောင်းနေတာကိုလိုက်ကြည့်ပါအဲ့ဒါဝေဒနာနုပ္ပတနာလုပ်တဲ့ဘောပဲအဲ့လိုရှင် relax ဖြစ်တော့အိပ်ပျော်ခြင်းနဲ့ပျော်သွားတယ်ပြောတော့လည်းကိစ္စမရှိဘူး။ကြံနုလာတဲ့ခါစိတ်ကလေးပြီးနေတယ်။အနာကူကလည်းပဲပေါ့ပါနေတယ်။ပြန်ချိမှနေဖို့ပဲ။အတက်ချိနေတာကိုသိနေတယ်။လှုပ်တာကိုသိနေတယ်။ဒီလိုမှဖြစ်နေတဲ့အချိန်ချင်းတွေသိနေတယ်။ပထမကြမ်းတာကိုသိနေတယ်။တတိယကြီးနဲ့တင်းမှုတာတွေကိုဒီလိုသိလို့ရတယ်။တတိသိကောင်းတဲ့ခါမှာခြုံပြီးတော့ကြည့်လိုက်ရင်တပြိုင်တည်းလိုအကုန်လုံးသိ။အဲ့လိုနေတတ်တာပါနော်။အတက်ကြည့်ရတဲ့ကောင်မှာခန္ဓာကိုယ်ကယိုယွင်းလာတာပဲထူးဆန်းတယ်။ဒကမကြီးမပြောနဲ့ဒီခေါင်းကြီးတောင်အခု45ထဲကိုနည်းနည်းရောက်တယ်နော်။ကြောက်တော့ 20 stone လောက်မကောင်းတော့ဘူးကိုကသိတယ်နော်နည်းနည်းပိုးရလက္ခဏာတွေကြည့်ရအောင်ဟုတ်ကဲ့ဒီကမကြီးက90တွန်းနော်96ဆိုတော့ခန္ဓာကိုယ်ကဒီလိုပဲနည်းနည်းတော့ယူရင်းလာတဲ့သဘောရှိတယ်အရင်တော့အမောပမခံနိုင်ဘူးအရင်တော့အေးမခံနိုင်ဘူးအရင်တော့အစာတောက်တယ်ဘူးစားခြင်းတော့စားလို့မရဘူးအရင်တော့နှစ်နှစ်ကြာကြာ9နာရီ10နာရီတောက်လျှောက်ပြီးအေးလို့ရချင်မှလည်းရတယ်နော်အဲ့တော့အဲ့လိုခါမှာစိတ်ကိုအေးချမ်းအောင်ထားတတ်လို့ရှိရင်ခန္ဓာကိုယ်ပင်ပြန်မှန်းတော့လည်းစိတ်မပြန်ပါဘူးနော်အတက်ကြီးတဲ့ချိန်မှာအဲ့ဒီအချက်ကအရေးကြီးဆုံးပဲအရင်လည်းဒါကိုတစ်ခါပြောဘူးလေနော်ကိုယ်ပင်ပန်းတော့လည်းပဲစိတ်မပြန်ပါအောင်ဒီမှာဆိုတာနော်ပုံတဲ့ခါမှာကိုယ်ပင်ပန်းတယ်မနေတိုင်းစိတ်ပါပင်ပန်းသွားလိမ့်မယ်နော်အဲ့တော့ခန္ဓာကိုယ်မှာဖြစ်နေတာတွေကိုတွေးမနေဘဲနဲ့အသာလေးတွေးနေပါထိုင်နေတဲ့ကထိုင်ပြောပါထုတ်ပါကြောက်နေတဲ့ကကြောက်ပြောပါဒီတလားလားတဲ့ကတစ်ချက်တည်းရဲ့ဆိုလို့ပဲနေတာအဲ့တော့အဲ့ဒီအချက်တစ်ချက်ကိုအရင်ဒီကမှတ်ထားဖို့လိုတယ်နော်စိတ်ကသူ့ကိုမကြိုက်လို့သူကပြဿနာကြီးကြီးဖြစ်နေတယ်အဲ့စိတ်ထဲမှာတခုခုဆိုတယ်ဆိုတာကြီးကိုဖြောက်ချင်ဖြောက်လို့မရဘူးဖြောက်လို့မရလေစိတ်ကလည်းညစ်တယ်ဖြစ်တာစိတ်ထဲမှာ tense ဖြစ်ပါတယ်နော်ဂျင်းနာမှုဖြစ်တာဘောမနတ်တာဖြစ်တာအဲ့တော့ဒီတရားထုတ်တဲ့ခါမှာ attitude တစ်ခုထားရမှာကဖြစ်အောင်လည်းဘာမှမလုပ်ဘူးပြောပြီးဖြစ်လာတာကိုမဖြစ်အောင်လုပ်နော်ဒီအချက်ကိုတင်းတင်းကြပ်ကြပ်လေးလေးလေးနဲ့သဘောပေါက်စီလူစိတ်တဘာဝကကိုဖြစ်ခင်တာတစ်ခုရှိရင်အဲ့ဒါကိုဖြစ်အောင်ပါလုပ်နော်လောကီကိစ္စမှာလည်းဘယ်လိုပဲလုပ်မှဖြစ်တယ်လုပ်ရင်ဖြစ်နော်သူ့လိုလိုဖြစ်လာအောင်ထိုင်စောင့်နေမယ်ဆိုလို့မရဘူးနော်လောကီကိစ္စမှာတခုခုဖြစ်လာတာမကြိုက်လို့ရှိရင်ဒါကို၆ပြန်ရုပ်ဆောင်ဆောင်ခေါင်းကြိုက်တယ်မကြိုက်ဘူးဘာလို့ဆေးတော့သူ၆ပြန်ပါနော်တခုခုကြိုက်တယ်လိုချင်တယ်ရအောင်လုပ်ဒါလောကီမှာထားမယ်သဘောထားဒီတိုင်းနဲ့ရှိနေနော်သို့တော့တရားထုတ်တဲ့ခါမှာဒီသဘောထားနဲ့မလုပ်ရအောင်ဖြစ်ချင်တာကိုဇွတ်အတင်းဖန်ကြည့်ဖို့ကြိုးစားပါဖြစ်နေတာကိုပဲဇက်တိုက်ကြည့်နေသူ့အလိုလိုဖြစ်တင်တာဖြစ်သွားလိမ့်တရားထုတ်တာမှအဲ့လိုသဘောထားမိတာအနတ္တသဘောမျိုးထားမှရအတ္တစိတ်နဲ့လုပ်လို့မရဘူးမဖြစ်ချင်တာဖြစ်လိုက်ရင်တော့အတင်း၆ပြည့်ဖို့မကြိုးစားဘူးနော်အဲ့ဒီမှာဖြစ်ချင်တာကြီးဖြစ်နေတာကိုစိတ်ရှိရှိလေးနဲ့ပြီးခံပြီးတော့ step by step ပါအဲ့ကောင်နေမတိအများကြီးရှိဖို့စိတ်ရဲ့ balance ရှိနေဖို့နော်ဆိုတော့စကားလုံးဆိုတာပဲဖြစ်ဖြစ်တခြားကုတော့ဒီရင်းနဲ့ပတ်သက်ပြီးတော့သူ့ကျုံနေရတဲ့ကိစ္စနဲ့ပတ်သက်ပြီးတွေးလာပဲဖြစ်ဖြစ်နော်စိတ်မချမ်းသာရစိတ်ရစရဘယ်သူကငါ့ကိုဘယ်လိုပြောလဲဆက်ကြည့်ဒါဒီမှတ်မိပြီနော်ပြန်ပေါ်လာအတင်းဖြောက်ပြဖို့ပြုစားပါအသာလေးကြည့်ကြည့်ပါဒီအသာလေးကြည့်လို့ရှိရင်သူ့အလိုကြပြန်ပေါ်လာလိမ့်မယ်ကိစ္စမရှိပေါ်ပြီပေါ်တဲ့အခါတသာလေးကြည့်ပါနော်ကြည့်တဲ့စိတ်လေးကနူးညံ့တဲ့စိတ်ကြီးစိတ်ရှိတဲ့စိတ်အဲ့လိုတခုခုပေါ်လာတဲ့ခါမှာတခြားတရားအထုတ်နေတဲ့တခြားကိုထားတဲ့အာယုံကိုအသာလေးခဏထားလိုက်လို့အဲ့ဒီစိတ်ကိုပဲကြည့်သူ့ကိုပဲအဓိကအာယုံခင်းနဲ့ထားလိုက်ပြီသူ့ကိုအနောက်ရှိတဲ့သဘောမထားဘဲနဲ့ဒီအာယုံကိုပဲစိတ်ထားလေးကောင်းကောင်းလေးနဲ့အသာလေးကြည့်အဲ့လိုပေါ်တာအဲ့လိုသဘောထားတတ်သွားရင်စကားဆိုတာကြီးပေါ်လာတယ်တိတိအသာနေပါစေလို့ပဲထားမှာလာပါစေလို့ပဲထားမှာနော်သူ့ဘုံမှာမကျင်းတဲ့စိတ်လဲတခါတလေကြာအော်တိုမက်တစ်ကလေးပေါ်နေပေါ့ပေါ်လာရင်လည်းအဲ့ဒီစိတ်ကိုသာလေးကြည့်စကားဆိုတယ်ဒါအောင်မကြိုက်ဘူးမကြိုက်တဲ့စိတ်ကိုကြည့်မကြိုက်တဲ့စိတ်ကိုလည်းအပြစ်ပြန်မကြည့်နော်အဲ့ဒါအဲ့လိုကြည့်လိုက်ရင်ကိုယ့်စိတ်ကလေးကိုနူးနူးညံ့လေးနဲ့ relax လုပ်တော့ထားနိုင်ပြီရှိကြည့်လိုက်တဲ့နဲ့သူမရှိတော့စိတ်ကိုတင်းထားလို့ရှိရင်သူပြန်လာအဲ့တော့မကြိုက်တာတခုကို resist လုပ်နေလေအဲ့ဒီမကြိုက်တာကခဏခဏပြန်ပေါ်လေလေပဲဒါ psychologically ဒါစိတ်ရဲ့သဘာဝနော်တခုတခုကိုမေ့ဖို့အတင်းကြိုးစားလေလေမေ့လို့မရဘူးဖြောက်ဖို့အတင်းကြိုးစားလေလေဖြောက်လို့မရဘူးအဲ့တော့ resist လုပ်ပါတခုယောဂါကတော့ရုပ်ပိုင်းဆိုင်ရာတခုရှိရှိလို့ဖြစ်တတ်တယ်နော်အဲ့လိုဆိုနေတဲ့
သူရုပ်ပိုင်းဆိုင်ရာကိုကြည့်နေတယ်လို့ပြောတယ်။သို့သောခန္ဓာကိုယ်မှာဘာပဲဖြစ်လာဖြစ်လာရုပ်နဲ့စိတ်ကအမြဲတမ်းအပြာနာဆက်ဆံနေရှိတယ်။စိတ်နဲ့သူ့ကိုစီစီစီလေးကြည့်လို့ရလို့ရှိတယ်။နည်းနည်းတော့ပဲ။တချို့ယောဂါတွေဆိုစိတ်နဲ့ကြည့်နေတော်တော်လေးတက်တာ။သဘောနောက်ကတော့စိတ်ရဲ့အကူအညီလိုတယ်။သဘောနောက်တော့ခေးရဲ့အကူအညီလည်းလိုလိမ့်မယ်။လိုအပ်တဲ့စေဝါကုသမှုကိုလည်းလုပ်ပါစိတ်ကိုလည်းပဲအေးအေးချမ်းသာတရားရှိမှတ်တဲ့စိတ်ကိုလုပ်ပါဘယ်တရားထုတ်ပြီလားဒီစိတ်နဲ့အဲ့တော့သုခမကြီးကနည်းနည်းကောင်းမှုတတ်တယ်ဆိုတော့စက်တက်တာကလက်ထိုင်လေးလုပ်ပါထိုင်ပြီးတော့ခေါင်းကိုရောဇက်တီကိုရောအတက်တာဆုံးထားလိုက်ပါတင်းချင်းဝင်မလာအောင်ဒီလိုလေးတွေပါနော်တင်ချင်းဖြစ်လာလို့ရှိရင်ခန္ဓာကိုယ်မှာရှိနေတဲ့ငကူကသိင်းတာဗာသိင်းတည်းပြိုးပြော့ခံဖြစ်လာတယ်။ခေါင်းမူတာတင်လို့တင်ချင်းများလာရင်ခေါင်းပူ။ခေါင်းကြိုက်တာတင်လို့တင်ချင်းများလာရင်ခေါင်းပူကြိုက်တယ်။အဲ့အတ္တသာဆုံးနေရာလေးမှာထိုင်ပြီးတော့စိတ်ကြီးနဲ့အာစိတ်ကြီးဦးမြင့်ရံရောရောအာလေးကြည့်လေယူတာရပါဘာမှဟိုပါတရားရှင်ဘူးဘူးလည်းတဲ့အဲ့လိုဆိုရင်တချို့ယောဂါတွေကရှားခက်တယ်ယောဂါရှိနေရှားလို့ကျောင်းတွေကလည်း symptom ဘလောက်ကိုကြည့်တော့မှန်းစားရတာဒါဆိုမှဖြစ်လာတယ်ကမိုးလာလို့ခေါင်းကြိုက်တာတို့စိတ်နဲ့အများကြီးဆက်တယ်နားပြင်းနေလဲဆက်တာဘာတွေလောက်တော့အလုပ်များလို့ကျေမရဘူးမရဘူးလို့ပြောကြတယ်နော်အဲ့ဒီလူတွေကိုတနာတယ်အချိန်မရဘူးမရဘူးဆိုတော့တရားမထုံနေတော့ခန္ဓာကိုယ်လည်းပုံပြီးတော့ပြင်းမှန်းလာတယ်နော်ခန္ဓာကိုယ်မှာ stress တွေများလာတယ်စိတ်လည်းပုံပြင်းမှန်းလာတယ်ကျန်းမာရေးထိခိုက်လာတယ်နောက်ဆုံးလုံးလုံးဘာမှမလုပ်နိုင်တဲ့အဆင့်ရောက်သွားတဲ့ခါကျတော့ဘယ်နဲ့လုပ်နော်ခန္ဓာကိုယ်မှာကိုထားတဲ့အာရုံရဲ့သဘာဝပုံပြီးတော့ထင်ရှားအောင်စိတ်ကလေးနဲ့အာရုံစိုက်နေလို့အဲ့ဒီအာယုံနဲ့စိတ်နဲ့ဒီကတိတိကျကျရှိတဲ့အခါမှာစိတ်ကပူပေါ်နေစိတ်ဆိုတာအာယုံမထင်ရှားရင်ရောက်ရိုက်ခတ်တယ်နော်ဒီလိုချင်တဲ့အာယုံမရလို့ရှိရင်ရတဲ့အာယုံကိုရှားတာများသောအားဖြင့်အတူတူကိုရောက်သွားတာနော်အဲ့တော့အားထုတ်တဲ့အခါမှာကိုထားနေတဲ့အာယုံရဲ့သဘာဝလေးကိုပူပြီးတော့စိုက်ကြည့်ပါသဘာဝလက္ခဏာကိုထင်ရှားဟိုလှုပ်နေတာဒီလိုပဲလှုပ်နေတာလေးရကြောင်းနေသွားတဲ့သဘောလေးရှိတယ်နော်တင်းတင်းမှုမှုလေးလှုပ်နေတာလေးဒီကြံသတိနဲ့စိုက်ကြည့်ပါဘုနာကိုယ်တော့အားထုတ်နေကြနေရမှာပဲထားမှာနော်ခဏခဏဟိုကြည့်ပြောင်းရင်စိတ်ကဒီမှာထားဖို့ကြိုးစားရင်ဟိုဘက်ပြန်ရောက်သွားရင်ဒီမှာထားဖို့ကြိုးစားရင်ဟိုဘက်ပြန်ရောက်သွားရင်အဲ့လိုဖြစ်တတ်တယ်အဲ့ခန္ဓာကိုယ်ပေါ်မှာဘယ်နေရာထားထားရလဲနော်နေရာအေးမကြည့်ဘူးရှိနေတဲ့ sensation တစ်ခုခုကိုရှိနေတဲ့ sensation တစ်ခုခုကိုဖြည်းဖြည်းလေးသိဖို့အဲ့ဒီအာရုံကိုမသိတဲ့အချိန်မှာစိတ်ကထောက်ထွက်တာနော်ငကူလေးကကိုကအဲ့ဒီအာရုံကိုထင်ရှားအောင်မကြည့်တတ်လို့ရှိရင်စိတ်ကအဲ့ဒီအာရုံစိတ်ဝင်စားတော့အဲ့ဒီအာရုံမနေတော့စိတ်ဆိုတာအာရုံမရှိရင်နေလို့မဖြစ်ဘူးနော်အဲ့တော့ကိုထားတဲ့အာရုံကိုကြည့်နေရင်ကနေခဏလေးကြာလို့ရှိရင်စိတ်ရဲ့သဘာဝကဒီအာရုံမှာစိတ်ဝင်စားမှုနေသွားတယ်စိတ်ကအပြောင်းလဲကိုအင်တန်ကြိုက်တယ်နော်အာရုံတစ်ခုမှခဏလေးကြာသွားရင်ဒီအာယုံကိုသူစိတ်မဝင်စားတော့ဘူးအာယုံရဲ့သဘာဝမထင်ရှားတော့ဘူးနော်ဒီမှာလှုပ်တာပုံမှန်ထားရင်လည်းခဏလေးကြာရင်ဒီကလှုပ်တာကိုသိမှုစားတော့စိတ်မဝင်စားရင်သူတခြားကိုသွားမှာပဲနော်အဲ့တော့သူလှုပ်တဲ့သဘောလေးကတင်းတင်းမှုမှုလေးအပြောင်းလဲဖြစ်နေတာကိုတိတိကျကျသိနေဖို့လေတင်းတင်းမှုမှုအပြောင်းလဲလေးဖြစ်နေတာကိုတိတ်ချမသိပဲနဲ့အပေါ်ရန်လေးရှက်ပြတော့သိလို့ရှိရင်သတိလည်းမကောင်းဘူးတမာတိလည်းမကောင်းဘူးခဏခဏသိကြတယ်နော်အဲ့တော့မိမိထားနေတဲ့အာယုံရဲ့သဘာဝကိုပို့ပြထင်ထင်ရှားရှားစိတ်ထဲမှာမြင်အောင်နည်းနည်းလေးပို့ပြကြည့်စားလိုက်ပါနောက်တစ်ခုကတော့
ဘသူဖြစ်ဖြစ်တဏှာဤထိုင်တဏှာဤလုံးလုံးဒီအာယုန်တစ်ခုလုံးမှာစိတ်မမြဲပါဘူးเนาะအနေနဲ့အများစိတ်ဆိုတာဟိုရောက်ဒီရောက်ရောက်တတ်တယ်ကိစ္စမရှိဘူးတစ်ခုခုတွေးနေရင်အဲ့တွေးနေတာကိုသိပြီးတော့ငကုနေရာမှာပြန်ထားဖို့ပဲเนาะအဲ့တော့တခါကြီးကအဲ့ဒါကိုနည်းနည်းစိတ်ကျက်တဲ့သဘောရှိနေလားမသိဘူးเนาะအဲ့ဒါနှစ်ပတ်သက်လို့စိတ်ထွက်တိုင်းလာသိလို့ရှိရင်ကိစ္စမရှိเนาะထွက်တိုင်းတိထွက်တိုင်းတိဒီလိုဖြစ်ရမှာနော်အဲ့ဒါနဲ့ပတ်သက်တဲ့အသေးသေးလေးတစ်ခုပြောခဲ့မယ်နော် is the mind wanders or is distracted နော်စိတ်ကပုံတည်ရောက်သွားတယ်သို့မဟုတ်ရင်တခြားအယုံတစ်ခုကြီးရောက်သွားတယ်ထားတဲ့အယုံမှာမနေဘူးဆိုရင် bring it back to the point quite gently ကိုယ်ကိုထားနေတဲ့ focal point ကိုတင်းတင်းမှုမှုလေးပြန်ကြည့်ရပါအာဒီစိတ်ပြန်ထွက်ပြန်ပြီးဟိုဘယ်လိုလုပ်ရမလဲဒီစိတ်ကငါဘယ်လိုဖမ်းထားရမလဲဖမ်းထားဖို့မတူစားပါဘူးဖမ်းထားလို့မရဘူးနော်အနတ္တတရားတွေကိုလိုလိုမဖြစ်ဘူးနော်ဖမ်းထားရင်ပုပ္ပတ္တောင်စိတ်ကျဉ်ကျက်လာတယ်အဲ့တော့ပြန့်လွင့်သွားတာလေးကိုတိတိကျကျတိလိုက်ပြီးတော့ကိုယ်ကိုထားရမယ်လို့မှစိတ်ရှိရှိလေးလေးနဲ့စိတ်ကလေးနူးနူးငင်းငင်းလေးနဲ့ပြန်ထားလိုက်ပါနော်အဲ့ဒီအချိန်မှာစိတ်ပြန့်လွင့်တာကိုမကြည့်နဲ့တဲ့စိတ်ဖြစ်လာရင်စိတ်ကပုပ္ပတ္တောင်မကြည့်နေတော့ဘူးနော်မကြည့်နဲ့မှုကစိတ်ကိုမကြည့်နေတဲ့ဖြစ်ကိုရောက်စီမရှိနေတဲ့သဘောကိုကမရှိနေတဲ့သဘောပဲအဲ့ဒါကြောင့် bring it back to the point quite gently เนาะတင်းတင်းမှုမှုလေးရေသာလေးစိတ်ငြင်းငြင်းလေးစိတ်ရှိရှိနဲ့ပြန်ထားပါเนาะ and even if you did nothing during the whole of your hour ဒါတော့တဏှာထိုင်တဲ့လူတွေပြောတာ哦เนาะတဏှာလုံးလုံးတခြားဘာမှမလုပ်ကြည့်ဘူးဆိုတော့เนาะ but bring your mind back a thousand timesThough it went away, every time you brought it back, your hour will be very well enjoyed. But the night you do, ma, again the town, you know, again the town, deep, though, again the town, you know, again the town, you know, all that. I think the night you are the time to go. Samadhi bhaiin jauk de lu mu piyo nai. No? Do do, say, yan ni nai ti de su, tati ga lo chi de. No?တိတိုင်းတိတိုင်းငုံနေရာမှာပြန်ထားတယ်စိတ်ကြီးနေငုံနေရာမှာပြန်ထားတယ်ဆိုရင်တခုခုညာတော့မှပေါ်လာနေတာဘာလဲဆိုတော့ငါစိတ်လို့ခေါ်ပေမဲ့ငါထားတဲ့နေရာမှာသူမနေပါလားဆိုတော့သိလာတယ်เนาะအဲ့တော့သိနေလို့ပဲငါစိတ်လည်းမဟုတ်ဘူးသူလည်းမဟုတ်ဘူးဒါသဘာဝတရားတစ်ခုသူနေတဲ့ခါနေတယ်မနေတဲ့ခါမနေဘူးအနတ္တတရားကိုကိုယ်ကထင်ရှားတယ်လေအဲ့တော့တမာတိတမာတိဆိုပြီးတော့လူတွေကတမာတိကိုတော်တော်လေးဆွဲလန်းကြတယ်တမာတိကိုမရမကလိုချင်တယ်မရမကဖြစ်အောင်လုပ်တယ်เนาะသမားဒီကတတိကပိုအရေးကြီးပါတယ်တတိတကယ်ကောင်းလာရင်ကျန်နေမှုတော့သူလဲလာတာပါနောက်တစ်ခုပြောချင်တာကတဏီလုံးတော်လာလှုပ်ရှားတဲ့ခါမှာစိတ်ကဟိုတွေးပြီးတွေးနေအများကြီးရောက်ရခတ်တယ်နော်တဏီကသူ့ကိုလွတ်ချင်တဲ့လွတ်ထားပြီးတော့တွားချင်အောင်တွားစီပြီးလွတ်ထားပြီးမှနောင်ကြမှကိုယ့်ကိုအေးအေးဆေးလေးထားတော့အခုတဏီတော့ဒီစိတ်ကြီးကဘယ်မှမတွားနဲ့ဟဲ့လို့ပြောလို့မရဘူးသူအချင်းရတယ်သူအရှင်ရတယ်နော်တော်ကူသွားပါမဖြစ်နိုင်တာကြီးကိုညှော်လိုက်နေတာပါလို့ပြောရတော့ပါနော်တတိတော့တဏှာထိုင်တဏှာလုံးစိတ်ကဘယ်မှမရောက်ဘူးနဲ့ဒီအောင်တည်းမှာပဲရှိနေတယ်ဗျာတော့မှမရဘူးနော်အဲ့တော့တဏှာကိုလွတ်ထားတဲ့စိတ်ကရောက်ချင်ရောက်ဥပ္ပါပဲရောက်တိုင်းကြည့်ရောက်တိုင်းကြည့်ပြီးလို့ရှိရင်စိတ်ရှိလို့ရှိရင်နည်းနည်းတော့ရောက်ငဲသွားမယ်ထွက်နေသွားမယ်နော်အဲ့တမာတိကောင်းခြင်းတတိကောင်းခြင်းတဏှာကိုရသလောက်တတိထားပါယောက်ျားယောက်ျားပင်ဖြစ်ဖြစ်တော်လည်းပဲတတိမကြမကြထားတဲ့အကျင့်လေးကိုရတဲ့သူဟာသူ့ရဲ့စိတ်ကသူ့ရဲ့ spinning ကနည်းသွားတယ်နော်သူ entertainment နဲ့နှုတ်နဲ့ spin လုပ်တယ်ဟာလုပ်တာနည်းသွားတယ်တိတိုင်တိတိုင်သူကပြန်နေတက်တာသွားတဲ့ဘောရှိတယ်နော်အဲ့ဒီတိတဲ့ frequency များလာလို့ရှိရင်ပြန်နေစီးစီးနည်းသွားတယ်တတိကပူပူအားကောင်းတာတတိအားကောင်းမှုပူအေးကြီးပါတယ်နော်တမာတိတက်တဲ့နဲ့အံတကူလာမှာစူးပြီးတော့ညစ်ပြီးတော့ဘာမှမသိဘူးလို့မိတ်နေတာဘာမှတကယ်တော့တန်မှုမရှိဘူးအမှန်တော့ဘာမှမသိတော့တာပဲနော်တတိမပါလို့ရှိရင်ဉာဏ်မဖြစ်နိုင်ဘူးလို့နော်အဲဒါကြောင့်တဏီကုန်ရနိုင်တဲ့လောက်တတိတက်တာပါအဲဒီလိုအငြင်းတတိကတဲ့သူဟာအချင်းအေးအေးဆေးဆေးပေးနိုင်လို့ခိုင်တဲ့ခါမှာသူ့စိတ်ကသူ့ထားတဲ့ဉာဏ်မှာအနေများပါလိမ့်အနေများမယ်လို့ပဲပြောနိုင်တယ်နော်လုံးလုံးမပြတ်နိုင်ဘူးလို့မပြောနိုင်ဘူးတော့ ပြန်လဲအောင်နော်အဲ့တော့ပြန်လဲသွားတာလေးပါဒါလေးပြလိုက်ပါသူဘယ်လိုအကြောင်းအရာကိုအာယုံပြုတ်တော့ပြန်လဲသွားတယ်နော်ဒူချင်းတဲ့ကိစ္စတခုခုလားမင်းချင်းတဲ့ကိစ္စတခုခုလားအဲ့ဒီပြန်လဲသွားတဲ့အာယုံလေးကိုလည်းအတားလေးကြည့်တော့ဒီအာယုံကိုအကြောင်းပြုတ်တော့ဒီစိတ်ကပြန်လဲတယ်လို့တွေးတာမဟုတ်ဘူးနော်တခြားကြည့်ပြီးတော့သိလိုက်တာသိပြီးရင်ငကိုနေရာမှာအတားလေးပြန်ထားအဲ့ဒါလို့ပြောင်းလဲသွားတာကိုသိချင်းတည်တယ်ရင်တရားအထုတ်တာပါဆိုတာလေးသဘောပေါက်စီနော်တရားအထုတ်တာခုနပြောသလိုဒီသတိပဋ္ဌာန်တရားထုတ်တာဖြစ်တိုင်းသိအောင်လုပ်တာမဖြစ်အောင်တားသိတာမဟုတ်ဘူးဖြစ်အောင်ဇွတ်မှသိရတယ်မဟုတ်ဘူးနော်အဲ့ဒီချက်ကိုခဏခဏပဲပြောပြလေးရှိပါတယ်ဒါကိုသဘောပေါက်ဖို့ပထမအဆုံးသိရမှာဒီစိတ်ကကိုလိုလိုခြေတယ်လို့မရဘူးသူဟာသဘောပေါက်တရားတူအလေးကျင့်များရင်များသလောက်စိတ်ကြလုံနိုင်ရင်လုံနိုင်သလောက်ထားတဲ့အယုံမှာအနေများမှာကြာကြာထိုင်နေတမာရီပူရမယ်လို့ပြောတယ်နော်အချိန်နာကြာတော့ကစိတ်ကကိုထားတဲ့နေရာမှာတတိဝိရိယနဲ့မထားနိုင်ဘူးရှင်ခဏခဏပြန်လို့နေမှာပဲနော်အဲ့တော့တမာရီကိုကြာကြာထိုင်တဲ့ပုံမှာပြီးတော့တိုင်းလို့မရဘူးနော်ကြကြထိုင်တဲ့အကျင့်လုပ်ထိုင်ရင်ဒီခန္ဓာကိုယ်ကြီးကတော့ကြာကြာကြီးထိုင်နေမှာပဲ။ဒါအရေးကြီးတာကသမာဓိကောင်းကောင်းရခြင်းတတိလည်းကောင်းမှဖြစ်မယ်။နော်စိတ်ပြန့်နေတယ်ပြန့်နေတယ်ပြီးမှဖြစ်မယ်။ကိုယ်ငကိုထားတဲ့အာယုံရဲ့တိမ်ပင်မှုမှုဖြစ်ပြနေပုံလေးတွေကိုလည်းပဲနည်းနည်းအာယုံစိုက်ပြီးတော့အားလေးစိုက်ပြီးပြီးမှဖြစ်မယ်။ဒီတိုင်းထိုင်နေရင်တော့သမာဓိဖြစ်မှာ။ထိုင်နေတဲ့ဘုရားဝင်တာကတော့ဝိဒနာဖြစ်နေတာကိုသူ့တဘာဝကိုတတိယသိဖို့ကပထမအရေးကြီးဆုံးကြော်ဖို့မကြော်ဖို့ကအရေးကြီးဆုံးပဲ ကြော်ဖို့ကအရေးမကြီးဘူးသူဖြစ်နေတာကိုတစ်ဆက်တည်းသိဖို့ကအရေးကြီးတယ်နော်အဲ့တော့လူလေးရဲ့စိတ်ကလေသူ့ခြားကြည့်သူ့ဟာတဘာဝတရားထဲမှာအမြဲတမ်းဝင်ပြီးတော့သူ့တဘာဝတစ်ခုနဲ့လှည့်ကြည့်နော်အဲ့တော့ဖြစ်လာတဲ့ဝေဒနာကိုသင်ချင်သိရှိလက်ရှိကြည့်ပါဒါကြီးကဘယ်တော့ပြောက်မှလဲဆိုရင်ဘုရားတော့နော်အဲ့တော့ကိုယ်သဘောထားရပါလဲဆိုတော့ဒီဝေဒနာပျောက်တည်ဖြစ်စီမပျောက်တည်ဖြစ်စီအရေးမကြီးဘူးလို့သဘောထားပါဝေဒနာကြော်တာအရေးမကြီးဘူးဝေဒနာကိုသိတာကအရေးကြီးတယ်နော်အဲ့တော့စိတ်ဆိုတာသူ့တော်သဘောပေါက်မှဖြစ်မယ်နော်သူ့သဘောမပေါက်ရင်အလကားနေဒုက္ခများနေတာလုံးလုံးမဖြစ်နိုင်တာကြီးကိုလှုပ်ဖို့ကြိုးစားတော့မှာနော်အဲ့တော့ခဏခဏပြောလို့ရှိတယ်တရားအထုတ်တဲ့သူဟာဖြစ်အောင်လုပ်တာလည်းမဟုတ်ဘူးမဖြစ်အောင်လုပ်တာလည်းမဟုတ်ဘူးဖြစ်တာကိုတစ်ဆက်တည်းသိအောင်ပဲလုပ်တာနော်အဲ့တော့ဝေဒနာဖြစ်လာပြီကြိုးအောင်မလုပ်တော့ဘူးလုံးဝစိတ်မကူပါနဲ့ကြိုးခြင်းကြိုးမကြိုးခြင်းတွေပါစီကြိုးအောင်လုပ်နေလေလေပူပင်ပန်းနေလေပူရှုပ်နေလေတရားထုတ်လို့မတိုးတက်နေလေနော်အဲ့တော့ကြိုးခြင်းကြိုးမကြိုးခြင်းနေပျောက်ခြင်းပျောက်မပျောက်ခြင်းနေဒီဖြစ်လာတဲ့ဝေဒနာကိုစိတ်ကြည့်ကြည့်စိတ်ဝင်စားပြီးတော့လိုလိုချင်းချင်းလေးကြည့်ပါလိုလိုချင်းချင်းကြည့်ပါနော်ပျောက်အောင်ကြည့်လိုက်အောင်မလို့ဒီလိုစိတ်မကူဘူးပျောက်အောင်ကြည့်မယ်ဆိုတဲ့ကိုကသူကမလိုချင်တော့တဲ့ပုံပါနော်သူက aggressive ဖြစ်လာနော်သူဒါကိုဖျက်ဆီးတယ်ဒီဝေဒနာကဖျက်ဆီးမှဖြစ်ဒီဝေဒနာမရှိမှဖြစ်တော့ဒါကြီးနဲ့ငါအတူတူမနေချင်တော့နော်ဘယ်လောက်ကြာရင်ကြောက်မှလို့တနင်္လာကြာရင်မပျောက်သေးဘူးအင်းဒုက္ခပဲခဏတော့တနင်္လာလောက်ထပ်ကြည့်လိုက်မယ်တနင်္လာကြာရင်မပျောက်သေးဘူးအဲ့လိုသူ့ပုံမှာ aggressive ဖြစ်နေလေသူမပြောင်းနိုင်ဘူးနော်အဲ့သူ့ပုံမှာပဲအင်မတန်စိတ်ရှိကလူများနဲ့စိတ်ရှိနဲ့စားလေးကြည့်ပါဒီဝေဒနာဟာအတော်စိတ်ဝင်စားကြည့်ကဲအဲ့လိုသဘောထားနော်တဘာဝတရားတိုင်းဟာစိတ်ရှိလက်ရှိကြည့်နေဆိုရင်အင်မတန်စိတ်ဝင်စားကြတော့အင်မတန်နဲ့နေတယ်အလွန်အလွန်စင်ပေါ့ဖြစ်ပါတယ်ဆိုတဲ့ sensation တစ်ခုတော့မှတကယ်စိတ်ဝင်စားပဲကြည့်လို့ရှိရင်အင်မတန်စိတ်ဝင်စားကြတော့တရားအဲ့တော့ဝေဒနာတစ်ခုပေါ်လာရင်အဲ့ဒီဝေဒနာကိုစိတ်ဝင်စားမှုရှိပါသူ့အကြောင်းကိုသိကျင်တယ်ဆိုတဲ့စိတ်လေးကိုထားပါသူဟာဘယ်လိုဖြစ်နေလဲဘယ်လိုပေါ်လာနေလဲအတုံးလိုက်ကြည့်လားအခဲလိုက်ကြည့်လားအချောင်းလိုက်ကြည့်လားတက်ကြည့်တစ်ခုရိုက်ထားတယ်လားတို့မဟုတ်ရင်တိမ်တက်ကြည့်တစ်ခုလိုဖြစ်နေတာလား wave လိုဖြစ်နေတာလား frequency တစ်ခုလိုဖြစ်နေတယ်လားဘယ်လိုဖြစ်နေလဲသူ့တဘာဝသူ့ nature ကိုသိကျင်တဲ့စိတ်လေးနဲ့ကြည့်ပါဖြောက်ကျင်တဲ့စိတ်နဲ့မကြည့်ပါနဲ့ပျောက်ကျင်ပျောက်မပျောက်ကျင်နေပါစေနော်တော့တရားတဲ့လူမှာတစ်ခုပဲလုပ်เสียချင်တယ်နော်ဖြစ်လာတာကိုစိတ်ဝင်စားစွာတစ်ဆက်ချင်းသိဒါကလို့တခြားဘာတောင်းမှမဖြစ်နော် တော့ဘယ်လောက်ကြာရင်ကြောက်မလဲကြောက်ဖို့အရေးကြီးလားအရေးကြီးကြောက်တာအရေးကြီးနော်တိတာလည်းအရေးကြီးတယ်နော်အဲ့တော့ကိုယ်သဘောထားလေးငြင်းညံ့ထားပါတကူကူဖြစ်အောင်လုပ်ဖို့မတွေ့ရပါဘူးဒီမားကြီးတို့အိမ်ကိုကြွရတော့ကအမေရိကန်တပည့်လေးတယောက်ရေးတဲ့စာလေးဆိုဖတ်ပြဘူးနော်အဲ့တုန်းကသူ့စတိုရီလေးကတမျိုးပေါ့အခုတခါလဲအမေရိကန်တပည့်တယောက်ကရေးလိုက်တဲ့စာလေးပေါ့ဖတ်ပြခြင်းကြီးတောင်းအကုန်လုံးတော့ဖတ်ဖို့မလိုပါဘူးလူရင်းလေးတွေပြောချင်တာလောက်ပဲကြည့်ကြွပြတော့ဖတ်ပြပါဒီစာကိုရေးတာက October 7th ကရေးလိုက်တာဒီကနော် 1991 ဒါတော့ November December January ဆိုသုံးလတော့ဖြစ်သွားတယ်နော်ဒီစာရေးတဲ့သူက clinical psychologist လို့ PhD ဘွယ်နော်သူတို့အမေရိကန်မှာဒီ clinical psychology နဲ့ PhD ဘွယ်လို့ရတယ်အဲ့တော့ clinical psychology ဆိုတော့ဗမာလိုဘလိုများစီလျော်ဘာသာပြန်မလဲယောဂါဘိုင်းဆိုင်ရာစိတ်ပညာလို့ဘလိုခေါ်လို့ရနော် clinical psychologyစိတ်ပညာကအများကြီးရှိတာပေါ့ educational psychology လည်းရှိတာပေါ့နော်ဒါက clinical psychology ပြောသူနာမည်က Dr. Ronald Browning အခုဆိုရင်တော့သူအသက်က48လောက်ရှိတယ်နော်သူကအသက်20လောက်အရွယ်တည်းကဘုရားဘာသာတရားကိုနည်းနည်းစိတ်ဝင်စားတယ်စိတ်ဝင်စားလို့တဖြည်းဖြည်းလေ့လာနေတာအဲဒီတုန်းကသူ PhD မရသေးဘူးနော်ရိုးရိုးပွဲပဲရသေးတယ်နော်ဒီကြားမှာတရားလေ့လာရင်တရားထုံရင်ဒီလိုပဲကြောင်းတက်ရင်ဖြင်းရင်လည်းဒီစီပွဲတို့ရသွားပြီ။သူနဲ့စာဆက်တင်မရတာတော့ကြာသွားပြီ။အရင်တော့ကသူနဲ့အတူတူနေဘူးတယ်။အမေရိကန်မှာတူတူနေဘူးတယ်။မြန်မာပြည်မှာလည်းသူလာပြီးတော့မင်းမျိုးမှာလိုက်နေသေးတယ်။ရဟန်းဝင်နေတာ။နော်ရဟန်းဝင်တော့ကြာပဲနေပါလေ။အဲ့တော့စာဆက်တင်ပြသွားတော့ဒီကဘယ်လိုရေးလဲဆိုတော့ There has been too much to say so I haven't written.ပြောစရာတွေများလုံးလို့စာမေးပြဘူး။ဒါလည်းဖြစ်တတ်တဲ့သဘောပါပဲနော်။ပြောရင်တည်းကများလုံးအကြည့်တော့ကိုယ်အောင်မလို့ပြောမှမသိဘူး။ဘယ်ကစားမှမသိတော့။ရေးမရေးမနဲ့မရေးသေးကြဘူး။အဲသူအများကြီးရေးထားတာဒီတည်းကကြော်လိုက်ရင် The only real refuge for me these days is intensive retreats. သူတို့ကတခုတည်းတော့အားထားရဟာအခုခါမှာ intensive retreat ပဲတဲ့နော် intensive retreat ဆိုတာကလုံးဝစကားလည်းမပြောဘူးစာလည်းမဖတ်ဘူးစာလည်းမရေးဘူးအဲ့လိုအပေါ်ကိစ္စတွေကိုလုံးဝမလုပ်တော့ပဲနဲ့တရားကြီးတက်တက်အားထုတ်တာကို intensive retreat လို့ခေါ်တယ်ဆရုပ်အမေရိကန်နိုင်ငံမှာအခုဒီတပည့်ကြီးတဲ့နေရာက Massachusetts ပြည်နယ်မြောက်ပိုင်း Boston မြို့ရဲ့မြောက်ဘက်မှာနော် pleasant street လို့ခေါ်တာရှိတယ်အဲ့ဒီမှာ IMS လို့ခေါ်တဲ့ဆရာကြီးတာတစ်ခုရှိတယ်အဲ့ဒီဟိတာတော်တော်ကြီးတယ်မြေက80ကျော်လောက်ရှိတယ်အဆောက်အဦကြီးတွေကလည်း3ဓာတ်တော်တော်ကြီးတဲ့အဆောက်အဦ3ဓာတ်3လုံးရှိတယ်လူ140နေလို့ရတယ်တယောက်တစ်ခန်းတစ်ခန်းစီသူတို့လူမျိုးဟာကိုယ်အခန်းနဲ့ကိုယ်နေခြင်းနဲ့ကျင့်စီတာဟုတ်တော့အဲ့တော့အခန်းကြီးတွေတော့တိတ်မကျေပါဘူးတချို့အခန်းကြီးတွေက10ပေပတ်လည်းလောက်ရှိတယ်တချို့အခန်းတွေကတော့10ပေ12ပေလောက်ရှိတယ်မူလတုန်းကခင်းရံဘုန်းကြီးတင်နန်းကျောင်းကိုတင်နန်းကျောင်းတက်မဲ့ဘုန်းကြီးကလည်းမရှိတော့မိန်တင်းလို့ရတဲ့ဈေးကလည်းကြီးတဲ့အတွက်ကြောင့်ရောင်းပလိုက်တာရောင်းလိုက်တာကိုဗုဒ္ဓဘာသာအမေရိကန်တွေကငွေစုပြီးတော့ဝယ်လိုက်တယ်ဝယ်ပြီးတော့အဲ့ဒါကို Insight Meditation Society ဆိုတဲ့နာမည်နဲ့ဈေးတာတည်ထောင်လိုက်တယ်နော် Insight ဆိုတာကဝိပဿနာကိုပြောတာနော် Meditation ဆိုတာကတော့ဘာဝနာကိုပြောတာပဲနော် Society ဆိုတာကအသိအဖွဲ့ပဲတော့ဝိပဿနာဘာဝနာအသိအဖွဲ့ဒီကအတူတူခေါ်လိုက်ရင်တော့ဝိပဿနာအသိလို့ပဲဆိုရတော့ပါနော်တော့အင်မတန်အဆောက်အဦရောနေရာဌာနရောအစဉ်ပြေတဲ့နေရာလေးအလုံးမတိတ်စိတ်တဲ့နေရာအေးတဲ့နေရာမြို့နယ်တော့ဝေးတယ်မက်ဆာချူးဆက်မြောက်ပိုင်းကျတော့မြို့တွေကတစ်ခုနဲ့တစ်ခုအဆက်လက်ဝေးသွားတဲ့ပြည်အဲ့ဒီနေရာတွေကစက်မှုလုပ်ငန်းတိတ်မထွန်းထားတဲ့နေရာတွေများသောအားဖြင့်လေယာဉ်လုပ်တဲ့လူတွေများတယ်နည်းနည်းပါးပါးပဲစက်မှုလုပ်ငန်းရှိတယ်အင်္ဂလန်ကလူတွေအမေရိကန်ကိုစသွားကြစားကအဲ့ဒီနေရာမှာနေကြတာဒါကြောင့်အဲ့ဒီနေရာကို New England လို့လည်းခေါ်တယ်နော် Boston ဆိုတော့ဒီပညာရေးဘက်ကလူတွေကတော့သိမှာပါအဲ့ဒီမှာအင်မတန်ထင်ရှားတဲ့တက္ကသိုလ်တစ်ခုရှိတယ်ဘာလို့မလဲတက္ကသိုလ်နာမည် ဟာဗတ်နော်ဘာလဲအဲ့ဒီဟာဗတ်တက်ကတူလဲရောက်ခဲ့ပါလေတယ်ပြောကျင်တာတော့အဲ့ဒီနေရာလေးမှာအဲ့ဒီလိုအမေရိကန်တွေကြီးစုပြီးတော့တရားဥပဒေတည်ထောင်ပြီးတော့တစ်နှစ်ပတ်လုံးတရားအထုတ်ခင်တဲ့လူတွေကိုသူတို့အစီအစဉ်လုပ်ပေးတယ်နော်ဗမာပြည့်စီရတော်တွေကိုလည်းပဲအခါအားလုံးဆိုတာပြင့်ပြီးတော့အဲ့ဒီမှာပဲတရင်သုံးစီပြီးမှနှလသုံးလအပြီသူတရားစခန်းနေလုပ်ပြီးနေကျင်ကြလေးမေးစီရတော်တွေကလည်းနေ့စဉ်တရားဟောတယ်နေ့စဉ်တရားဆစ်တယ်အဲ့ဒီဟိတ္တမှာဒီဘုန်းကြီးကနှလသွားနေခဲ့တယ်1984ခု1984မတ်လလောက်ကနေနေလအထိနော်မတ်ဧပြီလမေးနှလအဲ့မှာသွားနေခဲ့ပြီလားအဲ့ဒီဟိတ္တမှာဒီတရားကြီးကရောက်နေတဲ့ခိုက်ရေးလိုက်တဲ့စာနော်အဲ့ကြောင့်သူပြောတာ the only real refuge for me these days is intensive retreat နော်တခါတည်းဇက်တိုက်တရားကြီးတက်တက်အထုတ်တဲ့တရားစခန်းမှာဒီသာလျင်သူ့အတွက်အားထားရဖြစ်နေပါလေတဲ့နော် so as you might imagine I've spent a lot of time in retreat တော့အရှင်ဘုရားခံမှန်းမိတဲ့အတိုင်းပါပဲဒီလိုတော့အချင်းတော်များကိုတရားစခန်းမှာပဲအတုံးမှာတုံးချပါလေ In 89 a two month course with Upandita ဆရာတော် 89 မှာဒီမှာပြရကြွသွားတဲ့ဆရာတော် Upandita ရဲ့တွင်တင်ဆုံးမမှုနိလံပြတ်မှုအောက်မှာနှစ်လသူအထုတ်တယ်နော် And then the three month retreat အဲ့ဒီနှစ်လအပြင်သူတို့ရိတ်တာမှာနှစ်စဉ်နှစ်ပတ်လဲ3လစခန်းရှိတယ်ရေပောင်း390ပေါ့နော်3လစခန်းဝင်လည်းပဲတက်ချင်တဲ့လူက3လအပြည့်တက်မှပဲတက်ခွင့်ရှိတယ်ဒီကြားမှာဖြတ်လို့မရဘူးသစင်းပေးလိုက်ကြတဲ့က3လစခန်းအတွဲသူစီးရင်ပေးရတယ်သူတို့ဒီမှာလုပ်ပုံကံပေါ်အင်တန်စီးစနစ်ကြတယ်ဒီစခန်းအတွက်စီးရင်ပေးတဲ့လူက6လကြိုတင်ပေးရတယ်အဲ့တော့စဉ်းစားကြည့်စမ်းပါ3လဇက်တိုက်တရားထောက်ပါနော်စီးရင်ပေးရတာလည်းပဲ6လကြိုတင်စီးရင်ပေးရမယ်အတော်တောင်စိတ်ပါတဲ့လူကဒါလုပ်ဖြစ်ဖို့ခိုင်းနေနော်လူတော်တော်များအချိန်နေပြီးမှစိတ်ကူးရတဲ့ဆာချက်ချင်းထားလုပ်ရတာကိုကြိုတင်တင်6လတည်းကစီမံကိန်းနဲ့လုပ်ရမယ်လုံးမဲ့အချိန်ကလည်းပဲရပောင်း90လောက်အောင်မှာဆိုတော့တုံတောင်တရာတရားနဲ့တုံတောင်ဝိရိယနဲ့ပြီးတော့ငွေလဲကုန်တာမလို့တုံတောင်ငွေငန်းနဲ့မလုပ်နိုင်ဘူးနော်ဒီ3လအတွက်မှာဘာအလုပ်မှလုပ်လို့မရအောင်ဘာမှငွေမှမရှိဘူးဒီချက်လေးတွေပြည့်စုံသွားအောင်နည်းနည်းလေးစိတ်ထဲမှာထားလိုက်စေချင်တာဖြည့်ဆက်ပြောနေတဲ့စကားလေးတခုရှိလို့ပါအဲ့တော့89မှာသူကဆရာတော်ဥပဒေနဲ့နှစ်လသူတို့ထုံးစံ3လဘတ်ကိုလည်းပဲဒါထည့်လိုက်သေးတယ်ဆိုတော့အလုံးဘလောက်ဖြစ်သွားလဲအားလားရှိသွားတယ်နော်တနည်းထဲမှာတော့ငားလားတရားထုတ်တာစကားလည်းမပြောတော့ဘူးနဲ့ဇက်တိုက်အထုတ်တယ်နော် in 90 the 3 month retreat 90ခုနှစ်မှာ3လပတ်ဇက်တိုက်နော် and in 91 a 2 month retreat with Upandita ဆရာတော် and the 3 month retreat so 91မှာကျတော့ဆရာတော် Upandita နဲ့2 month နော်တခါတို့ထုတ်လုပ်နေကြ3 month မှာထားထည့်လိုက်တယ်နော်မလာဖြစ်သွားပြန်ရောနော်အဲ့တော့89မှာ5လ90မှာ3လ91မှာ5လဖြစ်ပြန်ရောနည်းတဲ့အချိန်ဒီလားနော်တရားထုတ်နေတာတော်တော်ကိုကြီးကြီးစားလုပ်တာပဲတောင်းတောင်းတရားတရားတောင်းတောင်းလုံးလုံးဝိရိယနဲ့ဒီလောက်ကြီးမလုပ်နိုင်ဘူးနော်အဲ့လိုလုပ်တဲ့လူတွေကတူတယောက်ထလားဆိုတော့အဲ့ဒီ3လဘတ် retreat ကို6လကြိုတင်ဆင်းရဲပေးရတာအဲ့ဒီရိတ္တမှာလက်ခံနိုင်တဲ့ capacity ချက်ကိုအမြဲတမ်းလူတွေများတယ်အများအားမရှိတော့ပြောလက်ခံရတယ်။နော်။အားထုတ်ကြည့်တဲ့လူကများနေတယ်။၆လကြိုတင်ပေးအရင်သေးတဲ့လူအရင်စဉ်းထားတာ။နောက်လူကနောက်တစ်ပတ်ဆောင်။နော်။အဲ့လိုဘာမှပြရဆရာတော်တွေကြွရတဲ့ခါမှလည်းပဲဆရာတော်ဘုရားကြီးတွေကဟိုလူအကန့်အသတ်မရှိလက်ခံလို့မဖြစ်ဘူး။နော်။တနေ့ကိုတယောက်ကိုတရားစစ်လို့10မိနစ်ပေးမယ်ဆိုရင်ပဲတနေ့ဘယ်နှယောက်စစ်နိုင်မလဲ။နော်။တနေ့ကို6ယောက်ပဲထားတော့10နိုင်စစ်မှလူ60ပဲလက်ခံနိုင်မှာနော်။အေးအဲ့တော့ဆရာတော်ကြီးတွေကအကန့်အသတ်နဲ့လက်ခံတယ်နော်တရားအထုတ်ခြင်းနဲ့ဆင်းရဲပြတဲ့လူကအများအားအဲ့ဒီအကန့်အသတ်ချက်ပိုးနေတာကြီးတယ်အမေရိကန်ကဒိတ်တာလည်းနေတာဘာမှပြည်လို့ဒိတ်တာလည်းအများကြီးမရှိပါဘူးအဲ့တော့ဒီလူကအဲ့လိုစူးစမ်းပြီးအထုတ်တယ်နော်သူ့ဇနီးကလည်း John is a deeply committed and brilliant meditator သူ့ဇနီး John ကလည်းပဲတရားကိုအင်မတန်တရားတရားကောင်းကောင်းနဲ့စူးစမ်းတယ်အထုတ်တယ်အမှန်ထက်မြက်တဲ့ယောဂီဖြစ်ပါတယ်နော် deeply committed ဆိုတာကဒါရတရားပြင်းပြတာကိုပြောတာပါတကယ်ကိုစိတ်ပါလက်ပါလုပ်တာနော် brilliant ဆိုတာကတော့ထက်မြက်တာကိုပြောတာပဲဉာဏ်တန်ရှင်နဲ့ဉာဏ်ထက်မြက်နော်အိမ်မနေကိုပဲတနေ့ကို လေးနိုင်၅နိုင်လောက်တရားထိုင်နေတယ်နော်ကျန်တဲ့ချိန်မှာတတိမေတော့နေသေးတာထိုင်တာတက်တက်ကိုပဲ၄နိုင်၅နိုင်ရှိပါတယ်ဒီတော့ကျန်တဲ့ချိန်မှာ read dharma probably every day တရားစာအုပ်ကိုလည်းပဲနေ့တိုင်းလောက်ဒီပါပဲဖတ်တယ်တဲ့
and is making the dharma his refuge နော
်ရောက်လည်းပဲသူ့ရဲ့အားထားရဖြစ်နေတယ်နေတယ်တဲ့
he's done 8 or 9 3 month retreat
သူဟာ3လ3လဆိုတာကို6ကျင်တော့မဟုတ်6ကျင်လောက်လုပ်ပြီးပြီနော်ဒိဋ္ဌာမသွားပြီးတော့တစ်ခါသွားရင်3လ3လ3လဆိုတာမျိုးကို6ကျင်တော့မဟုတ်6ကျင်လောက်လုပ်ပြီးပြီဘယ်လောက်ကြိုးစားကြလဲအဲ့ဒါစဉ်းစားကြည့်တာပါဗမာဒီမန်ကြီးတခုမှတရားသွားထုတ်မှဆင်းဒီလောက်ပတ်စံမကုန်ပါဘူးနော်တချို့ဒါဒီမှာနည်းနည်းပပပေးရတယ်လို့ပြောတယ်ဒါပေမဲ့နည်းနည်းပါဆင်းတဲ့နောက်ဘူးမရှိပါဘူးတချို့ဒါဒီမှာလုံးလုံးမပေးရဘူးတော့သူတို့လူမျိုးကတကယ်အကျိုးရှိမှန်းသိတော့ဘယ်လောက်ကြိုးစားထားတယ်နော်သူတို့တော်တော်လေးသဘောပေါက်ပြီးတရားရဲ့နည်းနည်းမှုတိမ်မွေးမှုကိုအများကြီးသဘောပေါက်တယ်အဲ့ဒီလိုပဲမပေးရတခါဒီကမှလည်းပဲတကယ်လူလူချင်းချင်းကြိုးစားလုပ်စီအခုအချိန်နေပြီလောက်အခုလုပ်ပါလုံရင်လုံရင်နဲ့တဖြည်းဖြည်းပို့ပြီးတော့နားလေလာမယ်သဘောပေါက်လာမယ်မတိတာချင်းချင်းမရှိနိုင်ချင်းကျုံတော့ခါမှမေးလိုက်မယ်ဆင်းနေလိုက်မယ်တခါလုပ်နေမယ်ဆိုရင်လုံရင်လုံရင်နဲ့နည်းနည်းနည်းစိတ်ပန်တက်အောင်စိတ်ကိုဘယ်လိုထားရမလဲဆိုတာလေးကိုသိလာပထမအရေးကြီးဆုံးအချက်ကအဲ့ဒါပဲစိတ်ပန်တက်အောင်ခန္ဓာမှာဖြစ်နေတဲ့ရုပ်တရားနာမ်တရားဝေဒနာဘာဖြစ်ဖြစ်တစ်ခုခုကိုစိတ်ကလေးနဲ့အရင်ပြည့်တဲ့ခါမှာအတေးတော့မပါစကားလုံးမပါသုံးတရမပါပဲနဲ့ပစ္စုပန်တင်းတဲ့လေဘယ်လိုထားရမလဲအဲ့ဒါလေးတစ်ခုသိရင်ကျန်တာဘာမှမခင်းတော့ဆက်လို့မရှိဘူးအဲ့ဒီတစ်ခုမသိသေးရင်တော့လုံးလို့တိတ်အစင်မပြေဘူးမတိုးတက်ဘူးအဲ့အခက်ဆုံးအစင်ကအဲ့ဒီအစင်ပဲဒါလည်းပဲတကယ်တော့ခက်လာတာမဟုတ်ပါဘူးကိုယ်ခန္ဓာမှာတကယ်ဖြစ်နေတာကိုကိုယ်စိတ်နဲ့သိရတာမခက်မရှိတာကိုဖန်ဆပ်ပြီးတော့ဖန်တီးပြီးတော့ယူရမယ်ဆိုရင်ခက်တယ်သူကသူငကိုတိုင်းဖြစ်နေတာကိုကတမန်တကာလုပ်ယူရလဲမဟုတ်ဘူးနဲ့အဲ့လိုရှိနေတဲ့ရုပ်ရဲ့လှုပ်ရှားမှုဒူမှုအေးမှုခန္ဓာကိုယ်မှာဖြစ်နေတဲ့စိတ်ရဲ့ချမ်းသာသူကဒီသဘောတွေဟာအများတိုင်းရှိတယ်ငကိုတိုင်းရှိစိတ်ခင်းကပ်ပြီးပြီးရုံအဲ့ဒီပြီးတဲ့အချိန်မှာအတင်းမပါဘူးယူရှိတယ်စကားလုံးမပါဘူးပုံစံတာမပါဘူးဒါလေးတစ်ခုပဲအဲ့စကားလုံးဆိုတာကသူတစ်ပါးကိုပြောတဲ့ခါမှာအတင်းပြရတဲ့တူးတမျိုးဖြစ်ပါတယ်ကိုယ့်ဟာကိုယ်တည်ဖို့ကြတော့စကားလုံးမလုပ်ပါဘူး။အင်မတန်နဲ့နဲ့ပင်ငွေတဲ့ရုပ်တဘောနာနဘောရီတချို့ဟာနာမည်တက်စီကနာမည်ကောင်းရှားလို့မရဘူး။နာမည်ဆိုတာအကျန်းစားလောက်ကိုပဲတက်လို့ရတယ်။အဲ့တော့အခုအချိန်မှာနော်ကိုယ်ခန္ဓာမှာဖြစ်နေတဲ့တိဒါထင်ရှားတဲ့အာရုံတစ်ခုခုကိုသိနေတာအတားလေးကပ်ပြောကြည့်တဲ့ဆံမှာတိဖို့ရခက်တလားနော်တနည်းအားမှာထင်ရှားတဲ့အရင်တစ်ခုခုတတိလေးနဲ့ကပ်ပြောကြည့်နေတာသိနေကြလားမသိနေလားမထွက်လေုံလေးမှထိုင်နေရထွက်လေုံလေးကငွနာကအေးနေတယ်ထွက်သွားတာနည်းနည်းလေးနေတယ်ငွန်းငွန်းလေးထိသွားတယ်ပုတ်သွားတယ်အေးနုညနာကိုတိလို့ရတယ်ကြီးနာတိလို့ရတယ်ပူရာကိုတိလို့ရတယ်ထိတဲ့ခါမှာတိလို့ရတာထွက်လေုံလေးနေရာမှာဒါပဲရှိတယ်အဲ့ဒါကိုဝင်လာတဲ့လူရဲ့အစနဲ့အလယ်ဆုံးမှာသူ့ရဲ့ sensation မတူတာလေးကိုပါသိချအောင်စိုက်တော့တင်ဖို့တော့တယ်။အဲ့ဒီတင်းတင်းမှုမှုလေးမတူတာလေးကိုသိမှသာသတိလည်းကောင်းလာတယ်၊သမာဓိလည်းကောင်းလာတယ်။အပေါ်ရန်လေးရှက်ပြီးတော့ဝင်မှန်းသိရင်လောက်နဲ့သတိသမာဓိမကောင်းနိုင်ဘူး၊တရားမတူတဲ့။အဲ့တော့နည်းနည်းလေးသတိကပ်ပြောနေလို့ပဲလို့လား။ဒီလောက်ခက်ကြီးပေါ့။ထွက်တဲ့လူကလည်းဒီလိုပဲအစမှာနေတယ်၊အလယ်မှာအစမှနွေးတာနဲ့အလယ်မှနွေးတာနဲ့အဆုံးမှနွေးတာမျိုးပုံချင်းနည်းနည်းလေးကွာတယ်။ဟောထိသွားတာပုတ်သွားတာမှလည်းပဲအစမှနှင်းနှင်းလေးနဲ့ပုတ်သွားတယ်။အလယ်ကောင်မှနည်းနည်းလေးမြန်တယ်။အဆုံးမှကျတော့နည်းနည်းလေးပြန်နေသွားတယ်။ဒါတော့ပြောတော့တာ၃ပိုင်းပိုင်းရတကယ်တော့၁၀ပိုင်းတောင်ပိုင်းကြည့်လို့ရတယ်။နော်ညာလေးနဲ့ကြည့်လို့ရှိတယ်။တစ်ချိန်နဲ့တစ်ချိန်နော်မတူဘူး။အတက်တစ်ခါရှူသွင်းတာရှူထုတ်တာဟာငါးစက္ကန့်လောက်ကြာတယ်ဆိုပါတော့နော်။အဲ့ဒီငါးစက္ကန့်ကိုပဲ၁၀ပိုင်းလောက်ပိုင်းပြီးကြည့်လို့ရတယ်။အဲ့လိုတင်းတင်းမွတ်မွတ်လေးဒီပြစ်စက္ကန့်နဲ့နောက်ပြစ်စက္ကန့်မှာဖြစ်နေတဲ့အာယုံသဘောလေး sensation သဘောလေးမတူတာလေးကိုတလိရနေတာလေးကြိုက်ကြည့်မှသိမယ်။
စိတ်ဝင်စားနေတဲ့စိတ်ကအဲ့ဒီမှာကပ်နေတယ်စိတ်ဝင်စားမှုရှိရင်ကပ်နေပြီအရေးကြီးဆုံးကစိတ်ဝင်စားမှုပဲပြင်းပြင်းနဲ့ထိုင်းနေလို့ရှိရင်မပြောင်းအာယုံမှာစိတ်ဝင်စားရင်စိတ်ကအဲ့ဒီအာယုံကမနေဘူးအဲ့ဒီအာယုံမှာမနေရင်တခြားအာယုံကိုသွားပါလေအမှဟိုခက်ခက်ခက်ခက်ယူဘာဖြစ်လို့ဒီလိုစိတ်ကတမာတိမရလဲဆိုတော့ခင်နေတဲ့အာယုံကိုစိတ်ဝင်စားလို့ပါလို့ပြောပါမှာတကယ်စိတ်ဝင်စားရင်အဲ့ဒီအာယုံမှာစိတ်ကနေပြီးတော့နေတာပဲကိုအင်မတန်စိတ်ဝင်စားတဲ့ဝိထုသောဒုက္ခတက္ကဘယ်နဲ့နေလဲကိုအင်မတန်စိတ်ဝင်စားတဲ့ရုပ်ရှင်ဗီဒီယိုတစ်ခုခုကိုကြည့်တဲ့အခါမှာဘယ်နဲ့နေလဲနော်အဲ့ဒါလိုပဲကိုခန္ဓာမှာဖြစ်နေတဲ့အင်မတန်ယူတဲ့အာယုံတစ်ခုကိုတကယ်စိတ်ဝင်စားပြီးတော့ကြည့်နေရှိစိတ်ဝင်စားရင်နေတာပဲစိတ်ဝင်စားရင်နေတယ်အဲ့တော့စိတ်ကအဲ့ဒီအာယုံမှာနေလိုက်ပြီဆိုရင်ကိုပဲအဲ့ဒီအာယုံကလည်းပုပ္ပရစိတ်ဝင်စားကြကောင်းလာဒီအာယုံနဲ့စိတ်ကတကယ်တိတိမိမိပတ်နေတယ်ဆိုရင်အဲ့ဒီချိန်မှာဘာအတွေးတော့မှမရှိတိနေတဲ့ချိန်မှာအတွေးမရှိဘူးအတွေးရှိနေတကယ်မသိအပေါ်ရန်လေးရှက်သွားနေတယ်လို့ပြောပါမယ်နော်အဲ့တော့တကယ်သိတဲ့အခါမှာဖြစ်ပေါ်နေတဲ့စိတ်ရဲ့တည်ငြိမ်မှုဟာခဏလေးကြုံမှုရလို့ရှိရင်ကိုပဲသိတယ်အဲ့ဒါတော်တော်လေးအရသာရှိတယ်နော်အမတန်စိတ်ပတ်ဖြစ်တဲ့အာယုံတစ်ခုမှာအဲ့ဒီအာယုံနဲ့ပတ်သက်ပြီးတော့မှစံစီချင်းတိုးတောချင်းမရှိဘူးဒီအာယုံကိုနာမည်လည်းမတတ်ဘူးဘာမှစိတ်ထဲမှာလိုက်မစိုးဘူးဖြစ်နေတဲ့အာယုံကိုစိတ်ကိနဲ့ကတ်ထားလိုက်တာပဲအဲ့လိုကတ်ထားလို့အာယုံကိုထိထိမိမိပြည့်နေတဲ့ချိန်မှာစိတ်ကငြင်းချမ်းနေတယ်အဲ့တော့ပထမဆုံးအစ်အမေအာယုံကိုထိထိမိမိပြည့်တဲ့ချိန်မှာငြင်းချမ်းမှုရတာပဲဒီလိုနဲ့ပဲသတိသမားကြီးနည်းနည်းလေးကောင်းလာလို့ရှိရင်အာယုံရဲ့အဲ့ဒီတင်းတင်းမွေ့အပြောင်းလဲလေးတွေကပို့ပို့ပို့ပို့ထင်ရှားလာတယ်နော်ဒီအာယုံဟာသဘောဝတရားတစ်ခုဆိုတာဉာဏ်မှာသိရှင်းလာတယ်ငါလည်းမဟုတ်ဘူးသူကလည်းမဟုတ်ဘူးသူကရှင်းလာတယ်လှုပ်ရှားမှုကြည့်ရင်လှုပ်ရှားမှုကလှုပ်ရှားမှုတက်တက်ပဲငါလှုပ်ရှားတာဘူးသူတပားလှုပ်ရှားတာဘူးဘာမှလှုပ်ရှားတာဘူးလှုပ်ရှားမှုတက်တက်ပဲတာမာဖြစ်စဉ်တော့ငါလှုပ်တယ်တစ်ခုခုလှုပ်တယ်လို့လို့ထင်တယ်တကယ်တိတဲ့ခါမှာအတိမပါလို့ရှိရင်လှုပ်တဲ့သဘောလေးပဲဖြစ်နေတယ်ဆိုတာကိုသိတယ်ဒီစုံတစ်ခုတော့အရာဝတ္ထုကလှုပ်တယ်ဆိုတာမျိုးမဟုတ်ပဲနဲ့လှုပ်တဲ့သဘောလေးပဲဖြစ်တယ်ဆိုတာကိုသိသူကအဲ့ဒါကြည့်နေတယ်ပဲလေရပူတယ်လို့ဒီလိုထင်တယ်သမီးနာဒီဝမှာထားတဲ့နှာခေါင်းဝမှာနှာခေါင်းကပူတယ်လို့လူတွေထင်တယ်။တကယ်အပြည့်လုံးဝမရှိတဲ့ကောင်မှာလေးဆိုတော့လည်းကြောက်သွားတယ်နှာခေါင်းဆိုလည်းကြောက်သွားပြီ။ပူတာလေးပဲရှိတယ်။အပြည့်ရှိနေနှာခေါင်းဆိုတာပေါ်လာတယ်လေးဆိုတာပေါ်လာတယ်။အပြည့်လုံးဝမရှိတော့ရင်အဲ့ဒီ concept ကြီးအကုန်လုံးကြောက်သွားတာပဲ။အဲ့တော့စိတ်ကအပြည့်ဟာ concept ကိုဖန်တီးယူတယ်။ဖော်ယူတယ်၊ပြန်ယူတယ်။အပြည့်လုံးဝမရှိလို့ရှိရင်အဲ့ဒီ concept ကကျန်စီမှုမရှိတဲ့ကြောင့်ပေါ်မလာဘူး။ပေါ်မလာရင်ဘာတိလဲဆိုတော့တကယ်ရှိတာကိုရှိတဲ့အတိုင်းမသိတာပဲ။တကယ်ရှိတဲ့အာယုံကတမန်ကကြံစီထားတဲ့အာယုံမှမဟုတ်ပဲ။နော်။အဲ့တော့နှွေးတာလေးကိုသိနေလို့ပဲ။နှွေးတဲ့သဘောကိုပဲသိနေတာ။ငါနှွေးတာမဟုတ်ဘူး၊သူကနှွေးတာမဟုတ်ဘူး။အေးတဲ့သဘောကလည်းပဲငါနှွေးတာ၊ငါအေးတာမဟုတ်ဘူး၊သူကအေးတာမဟုတ်ဘူး၊လေအေးတာလည်းမဟုတ်ဘူး။အေးတဲ့သဘောတက်တက်လေးကိုသိတယ်။နော်။အင်မတန်ပစ္စုပန်တည့်သွားတဲ့အချိန်မှာအဲ့လိုမြင်တာပဲ။လေကပူတယ်၊လေကအေးတဲ့အချိန်မှာပစ္စုပန်မတည့်သေးဘူး။နှာခေါင်းကပူတယ်နှာခေါင်းကအေးတယ်လို့လူထင်နေပြစ်စုံမကြည့်ဘူးအဲ့ဒီလေလို့ခေါ်တာနှာခေါင်းလို့ခေါ်တာကိုစိတ်ထဲမှာပေါ်ဖို့ဆိုတာကက memory ကိုအားကိုးရတယ်နော်ပညာမှတ်သားမှုကိုအားကိုးရတယ်အဲ့တော့မှတ်သားမှုကိုအားကိုးရတဲ့ဆိုတဲ့ကောကစိတ်ကအတိတ်ကိုနည်းနည်းတော့ရောက်သွားတာပဲနော်ပြစ်စုံမှာတစ်ခုခုတွေးလိုက်ရင်အတိတ်ကဟာလေးနဲ့ဆက်ဆက်ဆက်ဆက်တော့ပြန်ပြန်အဘိဓေကောက်တယ်အတိတ်နဲ့မဆက်ဆက်မိလို့ရှိရင်သူ့မှာဘာအတိတ်တွေမှကောက်ဆရာမရှိဘူးအဲ့တော့တင်းင်းင်းနဲ့အတိတ်တွေကောက်တယ်ဆိုရင်ကိုပဲအဲ့ဒါအတိတ်နဲ့ဆက်ဆံမှုရှိနေတယ်ဆိုတာကိုဖော်ပြတာပဲအဲ့တော့လုံးဝအတိတ်နဲ့ဆက်ဆံမှုမရှိဘဲနဲ့တကယ်ပြစ်စုံပန်တဲ့တဲ့တိတဲ့ချိန်မှာဘာအတိတ်တွေမှမရှိဘူးအဲ့ဒီသဘောလေးမျှဖြစ်တယ်အဲ့ဒီသဘောလေးမျှလည်းမရှိတော့ဘူးအဲ့ဒါသိဖို့ရတော့မခက်ဘူးနော်ကိုယ်ခန္ဓာမှာတကယ်ဖြစ်နေတာအဲ့တော့အဲ့ဒီချိန်မှာပူမှုသဘောကိုပူမှုလို့ပဲသိတယ်အေးမှုသဘောကိုအေးမှုလို့ပဲသိတယ်တိုးတဲ့သဘောလေးကိုတိုးတယ်လို့ပဲသိနေတယ်ငါလည်းမဟုတ်ဘူးလေလည်းမဟုတ်ဘူးအဲ့ဒါပထမကူမြင်တဲ့ချိန်အဲ့လိုငါလည်းမဟုတ်ဘူးလေလည်းမဟုတ်ဘူးဆိုတာကိုသိတဲ့ချိန်မှာတက္ကရာတိလည်းမရှိဘူး။ရုပ်ကိုရုပ်လိုပဲမြင်လိုက်တာပဲ။ရုပ်ကိုငါလို့မထင်ပါဘူး။ဒီလိုပဲသတိတမာတိကောင်းရတဲ့ကောင်ကဒီဟာကိုသိတဲ့စိတ်ကိုလည်းပြန်သိတယ်။နော်။သိတဲ့စိတ်ကိုလည်းပြန်သိနေတဲ့ချိန်မှာလုံးဝအတွေ့မရှိဘူး။သိတဲ့သဘောကသိတယ်လို့ပဲမြင်တာပဲ။ငါသိတယ်လို့မမြင်တော့ဘူး။နော်။အတွေ့ပါနေငါသိတယ်လို့ထင်လုံးဝအတိမကောင်းတဲ့ပြစ်စုံပန်တကယ်တဲ့တဲ့ချိန်မှာအဲ့ဒီငါဆိုတာစိတ်ကူးတော့မှပေါ်မလာတော့ဘူးပေါ်မလာလို့ရှိရင်လှုပ်ရှားနေတဲ့ရုပ်ရဲ့သဘောကိုတွေ့တယ်ပူတဲ့အေးတဲ့ရုပ်ရဲ့သဘောကိုတွေ့တယ်
သိတဲ့သဘောဟာသိတယ်ငါသိတာဟုတ်တော့ဗျာအဲ့လိုစိန်ကရုပ်နဲ့နာဟိုရုပ်နဲ့နာလို့သိတယ်ရုပ်နဲ့နာကိုငါလုံးမသိတော့ငါလုံးမိစားတော့အဲ့ဒီနှစ်ခုကိုဒီလောက်လေးသိုံနေကူပဲအခြေခံအချင်းတစ်ချက်တစ်နေရာမှာဘယ်နေရာမှာဖြစ်ဖြစ်ဘယ်အာယုနဲ့ပတ်သက်လို့ဖြစ်ဖြစ်တစ်နေရာမှာဒီနှစ်ခုရဲ့သဘာဝဟာပုဂ္ဂိုလ်တရားနဲ့မဆိုင်ငါနဲ့မဆိုင်သူ့တဘောကိုသူဆောင်တဲ့သဘာဝတရားပဲလို့သိလိုက်တဲ့အချိန်မှာတက္ကရာတိတိမရှိဘူးဒီတစ်နေရာမှာမြင်ပြီးဆိုရင်ကျန်တဲ့နေရာတွေမှာဒီလိုမြင်ဖို့မခိန်းတော့ဘူးဒါကြောင့်တစ်နေရာမှာတစ်ချက်လေးမြင်ဖို့ပဲပထမအရေးကြီးဆုံးပဲတစ်ချက်ပွင့်သွားရင်နောက်ထပ်ပွင့်ဖို့ရမခိန်းတော့ဒါဟုတ်တယ်ချက်ပစ္စုပန်တည်းပရမတ်ကျက်ကြကြီးလို့ရသွားပြီဆိုရင်တက်ပြတော့တိတမန်ကြီးအကောင်စူးစမ်းပြီးအထုတ်သွားလို့ရှိရင်တစ်ချိန်ချင်းနဲ့တိတိုင်းမရှိတော့တိတိုင်းမရှိတော့တိတိုင်းမရှိတော့ဆိုတော့ဖြစ်လာတယ်တိတယ်မရှိတော့ဘာမှမခင်ဘူးအဲ့ဒါကိုပြီးပြီလားတကယ်ကိုစိတ်ပါလက်ပါလို့ဖို့ပဲလို့လေမခက်ပါဘူးစိတ်မပတဲ့ဗာနဲ့ကုသိုလ်ရအောင်လုပ်တာပေါ့ပါရမီပြည့်အောင်လုပ်တာပေါ့ဆိုရင်တော့မရသေးဘူးတကယ်ကိုနတ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားနဲ့ပတ်သက်လို့တကယ်အမှန်တမ်းသိအောင်လုပ်မယ်။နည်းနည်းရှော့ရှော့ပေါ့ပေါ့လုပ်နေကြတယ်ခင်ဗျို့ပြောတာပါနော်။နှိမ်နေလို့မထင်သေးခင်ပါဘူး။အားမလို့အားမရဖြစ်ပါလေ။ဒါလောက်ကလေးသိဖို့ကတော့မဖြစ်ပါဘူးလို့ဘုရားတရားနာနဲ့ပြုံတဲ့ခိုင်အနည်းဆုံးတော့ယုတ်တရားနံတရားရဲ့အနတ္တလောက်တော့သိဖို့ကောင်းပါလေ။အင်မတန်ချက်ခဲ့တဲ့ကိစ္စကြီးဆိုရင်တော့လည်းထားပါတော့။နော်။ဒါလောက်ကိစ္စကတော့ intelligence ရှိတဲ့လူတိုင်းတကယ်ကျိုးစားမယ်ဆိုရင်ဘာမှမကြောက်ဘူးသူအဲ့ဒါလောက်သိရင်ဘယ်လောက်အကျိုးများသလဲဆိုတော့ဒီဘဝပြန်မလာတော့အဲ့ဒါလောက်အကျိုးများသုလတော်တာဘာလို့ဆိုလဲနော်အဲ့ဒါလောက်သိရင်လည်းပဲဒီဘဝသိရင်တော့မကောင်းတဲ့ဘဝမရောက်ဘူးအဲ့ဒါလောက်သိချင်ရရင်ဘယ်လောက်သိအေးစရာကောင်းကလေးစဉ်းစားကြည့်တာပါနော်ဒီအသိဉာဏ်ကအင်မတန်နဲ့နည်းတာဟုတ်အနတ္တဉာဏ်အင်တန်နည်းနည်းပါအမြင်ရတဲ့တက်လို့အတ္တလို့ထင်လာတဲ့အရာကြီးဟာကျင်းကြီးကြောင်းမြင်ဖြစ်သွားတာလေ။ဒါကြောင့်ဥနာစာရမှာပါတယ်နော်။ရှော့ဖြစ်သွားတာ။ငါကကိုထင်ထားတာနဲ့ဘာမှမဆင်ကြဘူး။အတ္တလို့ထင်ပြီးတော့ပုဂ္ဂိုလ်တော်လို့ထင်ပြီးတော့တည်တားနေတယ်၊စွန့်လန်းနေတယ်၊အာကုန်နေတယ်။တကယ်ငြင်းနေကြည့်ရဲ့ခါမှာအာကုန်ကြမှာကြာနေတာ။ရုပ်ရည်သူအငင်းကြာကြီးလို့ထင်သွားလိမ့်မယ်နော်။နောက်ပိုင်းဒီဉာဏ်ရင်းကြလာခါမှာဒီဉာဏ်ကိုပဲအာကုန်ကြာလို့ယူဆတာ။နော်။ဝိပဿနာဉာဏ်ဝိပဿနာဒီဉာဏ်တရားကိုပဲဒီကိုရအာကုန်ရလို့ယူဆတာ။အကြောင်းတကယ်တာနာနဲ့ဂျင်းကြိုက်တုံးလုံးမယ်ဆိုရင်လည်းပဲဒီတာဒီအများကြီးရှိပါတယ်တွားလို့ရတယ်နော်ဒေဟိတာမှာဖြစ်ဖြစ်ပရမတ်တည့်အောင်လုပ်နေရင်တူတူကြီးပဲအဲ့တော့စိတ်ကိုအာနာပါနမှာပဲထားထားအသက်ရှိလို့တင်းလိုက်ရောလိုက်ဖြစ်နေတာမှာပဲထားထားလုံးမဟုတ်ရင်ဟိုတချို့ဆရာတော်ကြီးတွေပြီးတဲ့လူတစ်ခုတည်းမှာပူတယ်အေးတယ်လှုပ်တယ်ဆင်းရဲတယ်ချမ်းသာတယ်ဒီငါးခုလေးကထင်ကြတာတကူကူကိုစိတ်နဲ့ကပ်ပြီးကြာကြာလေးပြည်နေလို့ဒီလိုမြင်ကြရလဲရှိနော်တကူလုံးမှပူရဲအေးတယ်ဆိုတာရှိတာကြီးတယ်နှစ်ခုလုံးဒီတိုင်းနဲ့တော့ရှိနေမှရှိဒါပေမဲ့တနေရာမှာတကူတော့ရှိနော်လှုပ်တယ်ဆိုတာလည်းပဲတကယ်ပြောရင်ခန္ဓာကိုယ်တကူလုံးမှမလှုပ်တဲ့နေရာမှရှိတက်ရှိမှန်တော့မြတ် always vibrating pulsating moving နော်ကြောက်ရွံ့ထူးဆိုရင်တော့မလှုပ်ဘူးလို့ဆိုမှာပေါ့ဒါတော့မှသူ့ထက်မှ automatically ကြည့်မယ်ဆိုရင်ကဲမလှုပ်ရှားနေတာပါပဲ။အဲ့ဒါတော့ sensation အနေနဲ့မသိနိုင်ဘူး။သို့တော့မိမိခန္ဓာကိုယ်မှာရှိနေတဲ့စမ်းစီကြတော့အဲ့ဒီစမ်းမှာ reaction ဖြစ်နေတဲ့ခါမှာဖြစ်ပေါ်လာတဲ့ vibration တွေဟာတတိယကြည့်သိနိုင်တယ်။အဲ့လောက်သိမှုတော့မသိနိုင်သေးဘူး။အသက်ရှိလို့လှုပ်နေတာအမှန်တန်နှင်းနှင်းလေးလှုပ်တာလို့ပြောပါနော်။ချင်းချင်းချင်းတင်လာတယ်၊ချင်းချင်းချင်းရောသွားတယ်။လှုပ်နေတယ်၊ပြီးနေဘူးမခင်းပါဘူး။အဲ့ကိုတက်နေတဲ့အာယုံတစ်ခုခုကနေကိုတက်ပြီးပေါ်ရလွယ်ကူတဲ့အာယုံတစ်ခုခုကနေစလိုက်တစ်ခုကိုတေချာချင်းချင်းလေးလှုပ်လို့ပရမတ်တည့်ပြီးပြစုပန်တည့်ပြီးဆိုကျန်တာဘာမှမခက်တော့တစ်ချင်းချင်းနဲ့ကြာကြာလှုပ်လေပင်မှုတဲ့အာယုံလေးတိလေလေကြာကြာကြာလေလေပင်မှုတဲ့အာယုံတိလေလေပဲနော်ပထမမှာအကျန်းစားလှုပ်တာတိတယ်တစ်ချင်းချင်းနဲ့ကြာတဲ့ခါမှာအလုံးအလုံးတိမ်မွေးတဲ့လှုပ်ရှားမှုတွေတိပါနောက်ပိုင်းကျရင် movement လို့ခေါ်လို့မရတော့ဘူးနဲ့ vibration လို့ပဲခေါ်ရတော့တာအဲ့လိုပဲရှိမှနေရနေညားမှာစိတ်ကလည်းဟိုအဒီကတွေးတဲ့ခါလည်းရှိတယ်စိတ်ဆိုတာအများနဲ့တွေးနေခြင်းတော့ဝါဒနာဥမာပါနေပြီလားအချင်းပါနေပြီလားတော့ထားခြင်းနဲ့အာယုံမှာထားရင်းကနေနေတော့တော့နေမယ်အများနဲ့တော့မနေဘူးဒီကြားကစိတ်ကတစ်ခုခုတွေးတယ်တွေးလို့ရှိရင် ဒီလိုတွေးလိုက်တာဟာငါစိတ်ကအနောက်ဆက်ဖြစ်သွားပြီလို့မယူဆကြပါနဲ့အဲ့ဒါကိုထပ်ခါထပ်ခါပြောနေပါလားတတိယတော့တရားထိုင်တဲ့အသေးဝင်တယ်ဗျာအနောက်ဆက်တည်းများလုံးလို့အနောက်ဆက်မဟုတ်ပါဘူးဒါဟာသဘာဝတရားပါငကိုယ်တက်ကဖြစ်နေတာဒီတိုင်းပဲအဲ့တော့သူအသေးကပေါ်ရှင်ပေါ်လာမယ်အဲ့ဒီပေါ်လာတဲ့အသေးကိုသိသိချင်ချင်မြင်အောင်ပဲကြည့်လိုက်ပါမြင်လိုက်ရင်သိချင်မြင်ပြီးကြောက်သွားတာကြောက်သွားတဲ့စကားဆက်ပြီးမဖြစ်တော့တာကိုပြောတာဟင်ပြီးရင်ကိုငကိုထားနေရအာယုလေးမှာဒါလေးကြံထားနေတော့ကျရင်အသေးတစ်ခုကဝင်လာဥမှာပဲဝင်လာရင်ဒါလေးကြည့်လိုက်ပြီးသိရင်ပြီးကြောက်သွားတယ်ကြောက်သွားရင်ကိုငကိုထားနေတဲ့နေရာမှာပြန်ထားရုံဒီလိုတို့နဲ့ဂတိကမာတိကောင်းလာတဲ့အခါမှာအသေးဝင်တာနေလာတယ်ထားလိုက်အောင်အာယုမှာနေတာများလာတယ်များလာတယ်လို့ပဲပြောနေတာအများသားနေတယ်လို့မပြောနိုင်ဘူးအဲ့တော့အများသားနေရမယ်လို့ပြောနေကြထားကြပါလိမ့်မယ်ပြောနေကြထားတာကလွယ်နေလို့ရှိရင်ပြောနေလို့မဖြစ်တဲ့ခါစိတ်ပြက်တယ်အဲ့ဒါလို့ထိုင်ပြီးတော့အရှင်ရလို့ရှိရင်အေးစစေရှိမှပြောနေပါထသွားတဲ့ခါမှလည်းပဲအဲ့ထသွားတဲ့အချိန်မှာလှုပ်ရှားမှုတွေအများကြီးရှိတယ်ဒါတွေတည်နေတဲ့လောက်ကျိုးစားလို့ပြီပါကျဲကျဲကျဲစီတိနေတာကောင်းတယ်အဲ့လိုတွိုင်းလိုင်းမှတ်တာကြတော့ကျဲကျဲကြီးဖြစ်နေတယ်တမာတိမရဘူးတတိယတော့အဲ့ဒါမျိုးဆိုအောက်ကမရတာအဲ့ဒါနဲ့ပဲတတိယတော့မထူးဘူးဆိုပြီးလှုပ်ပြလိုက်တာပဲလို့ပြောရတယ်မထူးဘူးဆိုပြီးလှုပ်ပြထားရင်စိတ်ကပိုပြီးတော့အတွေးတွေများလာတာအဲ့လိုလူကတော့တရားသွားထိုင်နေဆိုမရဘူးအဲ့ဒီအရှင်ကြီးနဲ့ကိုတွားနေတော့တာတဏှာလောက်ပါထိုင်နေမနစ်90လောက်ကအတွေးနဲ့ကုန်ပါအဲ့တော့တွိုင်းလိုင်းစိုင်းတောင်းရင်နောက်ဆုံးပြောရင်းဆိုရင်တောင်မှတတိလူကပြောနေတဲ့အကျင့်ကြီးလုံးလုံးမယ်ဆိုရတယ်နော်စိတ်ကလိုက်ပြီးတော့မှတ်နေရင်တော့မရဘူးပြောရင်းဆိုရင်တတိကတ်ထိုင်တော့ရတယ်ကိုယ်တောင်ကိုပြန်ကြားနေရတယ်ကိုယ်နှခမ်းကလှုပ်နေတယ်နှခမ်းချင်းချင်းထိသွားတယ်ကြွားတွေကလှုပ်နေတဲ့အထက်မှာစိတ်ထဲမှာလည်းပဲပြောရင်းနဲ့အကြောင်းအရာလေးကိုစဉ်းစားနေတယ်တခါလေပြောမလို့လုပ်ပြီးမှအမျိုးပြန်ပြင်လိုက်တယ်တခါလေပြောမလို့လုပ်ပြီးမှဒီစကားကိုပြောဖို့မသိဘူးဆိုတော့သူ့ကိုစဉ်းစားလုပ်ပြီးတော့ထားလိုက်တယ်ဒါလေးကစသိနိုင်တယ်ဒါတည်းရဲ့ frequency ကအင်မတန်များနေပုံမတည်နေတာမရှိတော့ပဲမှတ်နေတဲ့ frequency ကတော့သေးတယ်မှတ်ရင်လိုက်လို့မသေးဘူးသိနေရင်တော့ရှိကဖြစ်သွားတော့ဘလောက်ညံ့ညံ့အကျင့်ရနေလို့ရှိရင်အဲ့ဒီညံ့ညံ့ကြီးဖြစ်သွားတာကိုလည်းပဲအမိလိုက်တော့တည်တယ်အဲ့တော့ဘုရားရဲ့အလိုတော်ကအိမ်သားတွေရောက်တဲ့ထီအောင်တရားထုတ်ပြရမှာခဲ့တာဒါကိုခဏခဏပြန်ပြန်ပြောတယ်မိမိမှသိအင်းသားထဲမှာထိုင်နေတုန်းတော့မှကိုယ်ခန္ဓာမှာဖြစ်နေတာလေးကိုသိလို့နေသိတယ်အဲ့ဒါလို့သိပြတော့မနေဘယ်လိုနေမလဲအဖြစ်မှန်ကြီးဖြစ်နေမှာပဲဟိုဟာဒီဟာတင်းနေမှာပဲဟိုဟာဒီဟာတင်းနေလောဘဖြစ်ဆရာတင်းနေဒေါသဖြစ်ဆရာတင်းနေမယ်စိတ်ပြည့်ဆရာတင်းနေမယ်စိတ်ညစ်ဆရာတင်းနေမယ်သူများမကောင်းကြောင်းနေတင်းနေမယ်စသဖြင့်အဲ့လိုတင်းနေမယ်ဆိုကိုယ်ခန္ဓာမှာဖြစ်နေတာလေးတစ်ခုကိုရိုးရိုးလေးသိပြောနေရတာစိတ်ကလေးကရှင်းနေတယ်ဒီနေ့တော့ပါအဲ့ဒါကြောင့်တက်နေကြလောက်မနဲ့နိုးတဲ့ခြင်းကနေစပြီးတော့နောက်ဆုံးအိပ်တော်သွားတဲ့ဒီခြင်းဒီကြားထဲမှာကိုယ်ခန္ဓာမှာဖြစ်တဲ့မြလှုပ်ရှားမှုဖြစ်တဲ့မြ sensations အားလုံးစိတ်ရတာချမ်းသာတာပူတာအေးတာလှုပ်တာဘာဖြစ်ဖြစ်တစ်ခုခုကိုတတိလေးနဲ့ကပ်ပြီးတော့သိနေတဲ့အခြင်းတွေလို့ပါအဲ့ဒီလိုလေးပဲနေပါနော်အထင်မှန်နေဖြစ်နေတာမကောင်းဘူးအဆိုးဆုံးပဲဒီလိုတိဋ္ဌာလုံးမှာသတိကနဲ့လောက်ကပ်ပြီးနေတဲ့သူဟာနောက်အချိန်ရတဲ့ခါမှာ AEC ထင်လဲမယ်ဆိုသိမကြဘူးကြောက်ကိုသတိနေပါခဏလေးနဲ့သိကစတော်ဖြစ်သွားတယ်အဲ့လိုတိဋ္ဌာလုံးသတိနဲ့မကပ်ဘူးနဲ့လွတ်ထားပြီးမှညနေတွားထိုင်တဲ့ခါကျမှတတိတော်စိတ်ကမငြင်းဘူးခင်ဗျာဆိုအာဒါကတော့ဖြစ်ကိုဖြစ်ရမှာငြင်းမှုဆိုတာထုံးစံမဟုတ်ဘူးမငြင်းတာဟာထုံးစံပါတကယ်တရားကိုလေးလေးစစချင်းစစချင်းလုပ်မယ်ဆိုတော့အခုမှားတဲ့အတိုင်းလေအချင်းမီးနေရာမီးဘာပဲလုပ်နေလုပ်နေတတိလေးကပ်လို့နေပါဒါဟာအကောင်းဆုံးနေလေးပဲဒါဟာအမြင့်မြတ်ဆုံးအဖြစ်နဲ့ဒီထက်မြင့်မြတ်တာဒီထက်ကောင်းတာမရှိဒီဖုန်းကြီးကကောင်းတာမြင့်မြတ်တာကိုငငယ်လေးတွေကရှာခဲ့တာငါမီးရဖလာဘုရားဘာသာမဟုတ်ဘူးကိုယ့်ဟာကိုယ်အမျိုးဆုံးဖတ်တယ်အမျိုးဆုံးတည်တယ်အမျိုးဆုံးစမ်းကြည့်တယ်ကောင်းတာကိုလုပ်မယ်တန်မှုရှိတာကိုလုပ်မယ်ဆိုပြီးလှုပ်လာလိုက်တာမတရှိတိတိကြီးနဲ့နောက်ဆုံးဒီတတိပဌံတရားလေးရောက်လာတာ။အမင်းမပြတတိကပ်ပြီးတော့နေဖို့ဆိုတဲ့ဒီအဆုံးမကိုအကျိတ်ဆုံးဖြစ်သွားတာ။ဘုရားကိုတန်ဖို့အရှိဆုံးနေနေဆိုရင်တတိနဲ့နေပါ။ ဘဝကိုလေးလေးနက်နက်နေနေဆိုရင်အမြဲတမ်းတတိနဲ့နေပါဘဝမှာအတိညာနဲ့အမြဲတမ်းနေနေဆိုရင်တတိနဲ့အမြဲတမ်းနေပါအဲ့လိုဘဝကိုအတိညာနဲ့နေလို့ရှိရင်နေရတဲ့စက္ကန့်နဲ့စက္ကန့်နဲ့ကအမြဲတမ်းမှုရှိအမြဲတမ်းနေမှုရတယ်ဒီကောင်များကကိုယ့်ဘဝကိုနေတာနေသွားကြတာတကယ်ကျဉ်းနှံ့မှုမရှိခပ်ပြင်းပြင်းထုံးစံတိုင်းမလို့သာမနှထားလိုက်နေနေတိလိုက်စားလိုက်တောက်လိုက်ယုံသွားလိုက်ပြန်လာလိုက်ဘဝလို့လည်းဒီလိုတနည်းလည်းဒါပဲတနည်းလည်းဒါပဲဘာဘူးမှလေးလေးနဲ့နဲ့ရတာမခံမိအပေါ်ရင်လေးဆက်ဆက်ဆက်ဆက်ပြီးသွားတခါတလေပြောလို့ဆိုတော့လည်းအပေါ်ကယုံနည်းမျိုးနဲ့ပြောလိုက်ရတာတကယ်လေးလေးနဲ့ပြောတာမဟုတ်ဘူးပြောရှင်မှုနဲ့ဒီတရားနဲ့နေလို့ဖြစ်ပေါ်လာတဲ့ငြင်းအင်းမှုတွေကအင်မတန်กว่าပြောရှင်မှုဆိုတာအင်မတန်စိတ်ကိုလှုပ်ရှားတယ်ကြောက်ရွံ့ခတ်တယ်သူက agitation ရှိတယ်နော်ဟိုဥပမာပြောကြတာဒဂုံတိုင်းလေခတ်တယ်လို့ပြောတယ်နော်ဒီကုန်းနိုင်ဆိုတာကအလံကိုပြောတာပါပဲအလံထူထားတဲ့ခါလေးတက်တဲ့ခါတစ်ဖက်ဖြတ်နေခတ်တယ်ပျော်ရွှင်မှုဆိုတာစိတ်ကမှ excitement ဖြစ်တယ်နော်ကို excitedness တိတ်ဒီဘက်ကတည်းက same ဟုတ် excited တိတ်ဒီတရားထုံလို့စိတ်အေးချမ်းတည်နေနေတဲ့အချိန်မှာစိတ်ကငြင်းတက်နေတယ်ရောက်ရခတ်မနေဘူးဘူးနှစ်ခုကစမ်းကြည့်နေတယ်ဟုတ်ပြီးတော့ပျော်ရွှင်မှုဆိုတာအဖို့အမှန်လို့တယောက်ထဲပျော်ဖို့အမှန်ခဲရင်နော်ပြောက်ပြောက်ပြောတယ်လို့လူတွေထင်နေကြတာဒါပေမဲ့အဲ့ဒီအနာမှာတခုခုရှိသေးတယ်မတလေးရှင်ရှိနေဗီဒီယိုရှိနေကက်ဆက်ရှိနေစာအုပ်ရှိနေတင်စားရှိနေတို့မဟုတ်ရင်လည်းပဲအရင်တော့လုတ်ခဲ့ပြီးတာလေးတွေတူးပြီးအဲ့တော့အဖော်လုတ်ပြောနေတာဘယ်သူနဲ့လည်းတုန်းကဘယ်လိုပြောခဲ့တာဘယ်သူနဲ့ဘယ်တိုင်းကြာရင်တော့ဘယ်လိုတွားရမှာဘယ်လိုပြောရမှာဒါအဖော်ရှိနေတာလို့ပြီးပါအော်ပျော်ရှင်မှုဆိုတာအဖော်လိုတယ်ဒီပြားနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ငြင်းအင်းမှာအဖော်မလို့အဲ့တော့လူဆိုတာအဖို့အန္တန်ခင်ကြီးကြောက်ခဲနေရမှာပြင်းတယ်ကြောက်ခဲနေရမှာအားငယ်တရားအောက်ထုတ်တာဝါနာပါသောလို့ရှိတယ်ကြောက်ခဲနေရမှာမပြင်းတော့ဘူးကြောက်ခဲနေရမှာအားမငယ်တော့ဘူးမကြောက်ခဲနေရတာပူတောင်ကြိတ်လာတယ်အခုတကယ်အသက်ကြီးသောတဲ့ဒုညအဖို့မရှိအားငယ်ရမလို့ကိုတရားနဲ့ကိုနေရမှာနော်စိတ်ကိုချမ်းသာလို့တရားနဲ့နေလို့ကနိမ့်နေဖို့အန္တန်နေတယ်ဒီကမာကြီးကြောက်ကြည့်ဘူးလေတက်တော်ကြီးပြီအများကတရားနဲ့ပဲနေတာပဲသူ့ကိုဘာကြည့်ကြည့်ပြီးနိမ့်နေရလို့မရှိဒီကြိုက်တာလေးတွေ့ရင်အဲ့ဒါလေးကအသားလေးစားတယ်။သူမကြိုက်တာဆိုအသားလေးကထိုက်တယ်။ကောင်းနေဆိုတော့မပြောဘူး။ဒီမှာလာပါထိုင်ပါဆိုအဲ့ဒီပြောနေတာလေးမှာဒါလေးကထိုင်နေတာ။ကောင်းပြီ။ complaint in the name ။သူမင်းဒီပြောနေတာရှိနေလည်းပဲ။အမှန်စိတ်ချမ်းသာစရာကောင်းတဲ့စကားမျိုးပဲပြောတယ်။ဒီ complaint နဲ့ပါ။အဲ့တော့သူ့အနာမှာပြည့်စုံတဲ့လူတွေကသူ့ကိုတိတ်ဖြစ်တယ်။အသက်ကြီးလာတယ်လေသူကနင်းနေတယ်ပဲအပြစ်တင်နေတယ်ပဲ။ဒီမှာငါကိုခရင်ဆောက်ကြဘူးနင်တို့ငါကိုဟိုအားလည်းမကြည့်ပါလားဒီအားလည်းမကြည့်ပါလားအနားလာတဲ့လူကနားကိုနီးလို့ကြားတော့ဘယ်သူမှအနားမလာဘူးနော်အဲ့လိုဖြစ်ကုန်တာလေနော်အဲ့တော့တရားနဲ့နေတဲ့ခါမှာကိုယ့်ဟာကိုယ်လည်းစိတ်ချမ်းသာအောင်လေသူတစ်ပါးကိုလည်းစိတ်ချမ်းအောင်မလုပ်ဘူးအဲ့တော့ကိုယ်နားလာတဲ့လူတွေကအားလုံးစိတ်ချမ်းသာကိုယ့်ကိုပြုစုရတာတကယ်မှဝမ်းမြောက်ဝမ်းသာဖြစ်တယ်နော်ကုသိုလ်ဖြစ်တယ်ကိုယ်ကအများနာနီးနေနေမှာရှိရင်ကိုယ့်ကိုပြုစုရတဲ့လူတွေကအကုသိုလ်ဖြစ်တော့တာနော်အနားကတကယ်မှကြီးကိုစောင်းကြိုးလိုက်တာတော့တရားနည်းနဲ့နေပါနော်အဲ့တော့မင်းညူတော့ဘူးကိုယ့်ကိုစိတ်ကလေးချမ်းသာပြီးတာနဲ့အေးအေးဆူဆူစားတယ်ကြိုက်ရင်စားလိုက်တာပဲမကြိုက်ရင်စားဘူးပြီးတာပဲနော်အဲ့ဒါလို့နော်အဲ့တော့တရားဆိုတာအဖော်မလို့ဘူးပျော်ရှင်မှုဆိုတာပတ်စံကုန်နော်ပတ်စံမကုန်ဘူးနဲ့ပြောလို့မရအောင်တရားကပတ်စံမကုန်ကုန်ခြင်းပါတယ်ဆိုလို့တော့ကုန်လို့မရအောင်ကိုယ်ရကြံပြီကိုခန္ဓာမှာဖြစ်နေတာကိုကိုစိတ်လေးနဲ့ဒါပြီးပြနေတာပဲကိုကြံပြီပျော်ရှင်မှုဟာအကုသိုလ်ဖြစ်တယ်နော်စဉ်းစားကြည့်အကုသိုလ်တွေဘာလို့ဖြစ်ကြလဲအပျော်ပါနောက်ကိုလိုက်ရလို့အကုသိုလ်ဖြစ်နေတာနော်ဟောတရားနဲ့ချမ်းသာတာကအကုသိုလ်မဖြစ်ဘူးပျော်ရှင်မှုဟာအကုသိုလ်လည်းဖြစ်တာဆိုတော့အကုသိုလ်ကပူလောင်တဲ့သဘောရှိတယ်လောဘအာတိဝိဒါတူလူချင်းနဲ့အာယုံမရမကရအောင်ဆရာနေပြီခံစားနေတာတကယ်တော့သူစိတ်ကပူလောင်နေတယ်တခါတည်းမသိတော့သေးလို့မိတယ်အဲလုံးမိပြီဆိုရင်တော့ပြီးပြီမဆုံးတော့ဘူးလားပြီးတော့နောက်ဆက်တွဲအကျိုးတွေကတော့တော်နဲ့ကုံမှမဟုတ်တော့ဘူးခါရပြီပူပြီအတရားကတော့အင်တန်အေးချမ်းတယ်မပူဘူးအခုတော့မဟုတ်ဘူးကုသိုလ်အေးချမ်းတဲ့တိုင်ရှိတဲ့ကြီးလေးနဲ့ကုသိုလ်လုပ်ခဲ့တဲ့သူဟာအဲ့ဒီကုသိုလ်ကိုပြန်အမှားရလို့ဒီကုသိုလ်ကပြန်ဖြစ်တယ်ကုသိုလ်ကိုပြန်အမှားရရင်စိတ်ချမ်းသာတယ်အကုသိုလ်လုပ်ခဲ့တဲ့လူကအကုသိုလ်ပြန်အမှားရရင်စိတ်ဆင်းရဲတယ်ပူလောင်တယ်အကုသိုလ်ကထပ်ပွားတာ ်အင်တန်တတိကြီးကြီးနဲ့အဲ့ဒီအကုသိုလ်စိတ်ကိုပဲအနာတဖြစ်အောင်မြင်နိုင်ရင်တော့နည်းနည်းလွတ်နိုင်တဲ့သဘောရှိသေးတယ်နော်သူ့ကိုပဲငါပြုတ်ခဲ့တဲ့အကုသိုလ်ဆိုတော့အတ္တဇင်းနဲ့အကုသိုလ်ကိုပြန်ဆွဲပြန်ရင်အကုသိုလ်ပိုကြီးတယ်ပိုပြတ်စိတ်ရှိတယ်ကျော်ရှင်မှုဟာအတိညာရင်းကျက်တဲ့လေးလက်တဲ့ဉာဏ်ရှိပြီးတော့ကောင်းများမရှိဘူးအပေါ်ရင်ကန်ဆန်တယ်ဒါကြောင့်ပဲဒီမှာဒုက္ခတွေအများကြီးရောက်တယ်။ဒါကတော့မှလည်းပဲသူးသားကြပါနော်။ပြောစရာတော့မကုန်သေးဘူး။ဒါပေမဲ့ဒီလောက်တော့တော်မှပဲဖြစ်တော့
ဒီခွေကိုကားမောင်းနေစီမှာနာမထုံပါနဲ့လက်တက်ကလေးထိုင်ပါတော့ဒီလက်ဒီကိုယ်တော်ပြတယ်လို့နေသာတယ်လို့ဖိတ်တယ်လို့ထားလိုက်ပါဒီပြီးဆုံးကနေသာဖို့ပါပဲအတက်ကိုမမှန်ရှိပါဘုရားသူရှိနေတာပဲဘာမှလုပ်နေဘူးမလို့ပထမဆုံးအမတန်ငြိမ်းချမ်းတဲ့နေရာလေးတစ်နေရာကိုတွားမယ်လို့စိတ်ကူးထားလိုက်ပါအဲ့ဒီနေရာလေးဟာကိုယ်နေတဲ့နေရာနဲ့တိတ်မဝေးလာဘူးကိုယ်နေတဲ့နေရာနဲ့မနှီးမွေးမှရှိတဲ့တံခိုးလေးတစ်ခုပေါ်မှာရောက်နေတယ်လို့စိတ်ထဲမှာမှန်းပြီးပုံဖော်ကြည့်ပါတံခိုးဒီလေးပါဒီတံခိုးလေးရဲ့ထိတ်မှာရပ်နေတယ်ရာဇဝတ္ထုကလည်းအေးချမ်းပြီးတော့တာရနေတယ်။ပတ်တန်လေးတွေကြားရတယ်။လေတိုက်တာလေးကလည်းအေးရနေတယ်။ဆုတ်ထက်မှာအဲ့ဒီပတ်တန်လေးတွေကိုမှန်းပြီးတော့နားထောင်ကြည့်လိုက်ပါ။လေတိုက်တာလေးအေးနေတာကိုလည်းစကူတဲမှာခံစားကြည့်လိုက်ပါ။ကိုယ့်ရဲ့နောက်ကျောဘက်မှာတော့ကိုနေတဲ့မြို့ကိုနေတဲ့ရွာပဲ။မျက်နှာမူတဲ့ဘက်မှာတော့နောက်ထပ်တောင်ကုန်းလေးတစ်ခုရှိတယ်။တောင်ကုန်းကြီးလေးတယ်။တောင်ကုန်းတစ်ခုကျမ်းမှာတော့စမ်းကြောင်းလေးတစ်ခုရှိတယ်။ဘုရားတောင်ကုန်းပေါ်မှာအမတန်အေးချမ်းတဲ့နေရာလေးတစ်ခုရှိတယ်။တရားထိုင်လို့ကောင်းတဲ့အဆောက်အဦလေးတစ်ခုရှိတယ်။အဲဒီအဆောက်အဦဟာတစ်ခုလုံးကိုမန္တလေးနဲ့စောက်ထားတယ်။အဲဒီကိုတွားမှာကိုနဲ့တူအမတန်ခင်တဲ့မိစေတယောက်လည်းပါတယ်။သူကလည်းမင်းမွေးမှာရက်နေတယ်ဘာမှမပြောဘူးဦးနေရမျိုးကိုနောက်လှည့်ကြည့်လိုက်ရင်တွေ့ရမယ်အင်းကြီးတိုက်ကြည့်လေနန်းကြီးအတန်းလေးနည်းနည်းကြားရတယ်ကိုတွားမဲ့ဟိုဘက်တောင်ကုန်းကိုလှမ်းကြည့်လိုက်ရင်တော့အားလုံးဟာတဘာဝတိုင်းနေရှင်းလင်းနေတယ်အေဂျန်နေတယ်တိတ်နေတယ်ကိုရနေတဲ့တောင်ကုန်းဘောကနေဆင်းသွားတော့မယ်ဆင်းမှာလေကားထစ်ကလေးတွေရှိတယ်လေကားထစ်ဆယ်ထစ်ရှိတယ်လေကားထစ်ကကျေရဲ တခဏခက်ကလည်းသိမကွာလာဘူးအသာလေးစဉ်းလိုက်နောက်တစ်ခက်ကိုရောက်သွားမယ်ဒီကားတွေမြင်နေရတယ်ပြည်ပြည်လေးကိုကိုလေးစဉ်းသွားတယ်စဉ်းလို့မယ်ခြေတော့ကိုကြွလိုက်တယ်အသာလေးလှမ်းပြီးတော့ဆင်းလိုက်တယ်တစ်ထည့်ဆင်းသွားပြီတစ်ထည့်ဆင်းသွားတာနဲ့စိတ်ထဲမှာရောကြံသွားတယ်ကိုယ်စိတ်ထဲကိုဆင်းသွားရတယ်လို့ပဲနောက်တစ်ထည့်ကိုအသာလေးဆင်းလိုက်တယ်စိတ်ထဲမှာပို့ပြီးတော့ငြိမ်းချမ်းသွားတယ်မဖြစ်ရှိပြီပြေးပြေးလေးနောက်တစ်ခါကိုဆင်းလိုက်တယ်တုံးဖြစ်ရှိသွားပြီစိတ်ထဲကိုဆင်းသွားရတယ်လို့ခံစားရတယ်စိတ်ထဲမှာပေါ်ပြီးတော့ရှင်းလာတယ်နောက်တစ်ခေတ်ရှင်းလိုက်ပြီလေးတိရှိပြီခေတ်ကြီးနောက်တစ်ခေတ်ရှင်းလိုက်တယ်ငါးခေတ်ဆက်သွားပြီနောက်ထပ်ငါးခေတ်ကျန်တယ်လေသာဘိနာမှာပန်းပင်တွေရှိတယ်အဖြူရောင်အဝါရောင်အနီရောင်ပန်းတွေပြည့်နေတယ်ဒီပင်လေးတွေလည်းရှိတယ်တိရကလေးတွေစိမ့်စုလန်းစားနေတယ်မြခင်လေးကလည်းစိမ့်စုနေတယ်ကောင်းကောင်းအောက်ကိုရောက်သွားရင်ဆံကြောင်လေးနာရောက်သွားရင်အမတန်အေးချမ်းသွားမယ်ရာဒီဥတုကလည်းပိုပြီးတော့အေးသွားမယ်ခြေရီလေးဆင်းလိုက်တယ်ခြောက်ထည့်ရှိသွားပြီပိုပြီးတော့အေးချမ်းလာပြီပေါ်ပြီးတော့အေးလာပြီနောက်တစ်ခေတ်ဆင်းလိုက်အောင်မယ်ခုနှစ်ခေတ်ရုပ်ဘက်ကအတန်လေးမကြားရတော့ဘူးရုပ်ကိုမမြင်ရတော့ဘူးဘလောက်ကိစ္စတွေလူမှုရေးကိစ္စတွေဝေးကြီးမှထားနေပြီကြံခဲ့ပြီအဝေးကြီးမှာကြံခဲ့ပြီနောက်တစ်ခေတ်ဆင်းမယ်ရှစ်ခေတ်ရောက်သွားပြီပိုးပြီးတော့အေးချမ်းလာတယ်နောက်တစ်ခေတ်ကိုးခေတ်ရောက်သွားပြီဆံကြောင်လေးနာနီးလာပြီနောက်တစ်ခေတ်ဆင်းလိုက်ပြီဆယ်ထည့်ရောက်သွားပြီလူသားထည့်အဆုံးလာမှာစံကြောင်းကိုဖြတ်ကူးတဲ့ပဓာလေးတစ်ခုရှိတယ်ပဓာလေးဟာရိုးရိုးလေးပါပဓာဘော်ကိုလှမ်းပြီးတော့ပြေးပြေးချင်းလျှောက်သွားနေပြီကလန်းချင်းကလန်းချင်းဆောက်သွားတယ်လေငါးဆန်းတော့ဆောက်တော့တရားလေလောက်လောက်သွားပြီတရားလေလောက်မှာခဏလေးရနေတယ်ရေတံလေးတွေကြားနေရတယ်ရေစီးတံလေးတွေကောက်တုံးတွေကြားထဲမှာ ရေးစီးနေတဲ့အတန်လေးတီးနေလေတစ်ချီကြီးတိုက်နေတယ်အေးနေတယ်ပန်းလေးတွေနားလည်ရတယ်ရေကကြီးနေတယ်ထေးသေးချင်းစီးနေတယ်ရေထဲမှာငှားလေးတွေကူးနေတယ်ချက်တုံးချက်ဆောင်တွေပေါ်မှာရင်ကြီးကကပ်ပြီးပေါက်နေတယ်စိမ့်နေတယ်ရေစနားမှာမြစ်ပင်ဖြီးဖြီးလေးပိန်ပင်တွေပေါက်နေတယ်အပင်မျိုးမျိုးပေါက်နေတယ်အေးကန်နေတယ်ဆက်ပြီးတော့တွားတော့မယ်ဟိုဘက်ကန်းကိုတွားတော့မယ်ကစားခြင်းဖြည်းဖြည်းလျှောက်သွားတယ်ဘုရားကံကိုရောက်ပြီလမ်းလေးဟာပြည်ပြည်လေးကောင်းကောင်းလေးဟာလည်းပြည်ပြည်လေးညခင်းလေးကစိမ့်ဆိုနေတယ်တစ်ပင်လေးတွေပန်းပင်လေးတွေကလည်းစိမ်းစူလန်းဆန်းနေတယ်လမ်းဘေးမှာတစ်ပင်တွေစီတန်းပြီးတော့ပေါက်နေတယ်ပြည်ပြည်ချင်းလှမ်းပြီးတော့တောင်ကုန်းပေါ်တက်သွားတယ်တစ်ဆန်းတက်လိုက်တိုင်းစိတ်ထဲမှာကြီးလာတယ်ရှင်းလာတယ်နောက်တစ်ဆန်းနောက်တစ်လမ်းဖြည်းဖြည်းချင်းတက်သွားတယ်အပေါ်ကိုရောက်လေလေကောင်းထဲမှာရှင်းသွားလေလေရင်ထဲမှာပေါ့သွားလေလေအေးကန်းသွားလေလေကောင်းထဲနာရောက်တော့မယ်မှန်ဆောက်ဦးကိုမြင်နေရပြီတဖြည်းဖြည်းလေကားနာရောက်ပြီလေကားသုံးထိပ်ရှိတယ်တက်မယ်အန်တက်လိုက်ပြီတစ်ထစ်နောက်တစ်ထစ်တက်လိုက်ပြီနောက်တစ်ထစ်တက်လိုက်တော့ဘောကိုရောက်ပြီတွန်းဖွင့်ရတဲ့မန္တကားရှိတယ်အသာလေးတွန်းလိုက်တယ်မန္တကားလေးဟာအသာမမီပဲပွင့်သွားတယ်အထဲကိုလှမ်းဝင်လိုက်တယ်အထဲမှာငြင်းချင်းချင်းတိတ်တိတ်ဆိတ်ဆိတ်တရားထိုင်နေကြတယ်မိတ်ဆွေတချို့ကိုတွေ့တယ်နောက်ကလိုက်လာတဲ့မိတ်ဆွေကလည်းအပေါ်ကိုရောက်လာပြီအထဲကိုဝင်လာပြီတကားကိုပြိတ်လိုက်ပြီထိုင်လို့ကောင်းတဲ့အခင်းတွေခင်းထားတယ်ဒီကြိုက်တဲ့နေရာမှာပြေးပြေးတတိလေးနဲ့ထိုင်လိုက်တယ်ဒီထဲမှာတေးနေတယ်ငင်းချင်းနေတယ်ကလေးနေတယ်ဘာသာရှဲမှမရှိဘူးပူရမပူရေးလည်းမရေးဘူးအရာရာတိုင်းဟာအနည်းတော်ပဲတက်တဲ့တကားလေးထိုင်နေတယ်အသက်မှန်မှန်ရှိနေတယ်ဘုရားနဖူးနေအောင်ပို့ပြီးထားပါ နှစ်ဖူးမှာနည်းနည်းလေးတင်းတလူလူခံစားရတယ်အဲ့ဒါကိုတိနေတယ်တိလိုက်တာနဲ့သူ့အလိုလိုပဲယောယောယောသွားတယ်ယောသွားနေတာကိုတိနေတယ်ယောသွားနေပြီယောသွားတာနေလို့ပြေကောင်းနေရခွန်းတစ်ခုကြားနေရမှာစိတ်ကိုပို့ထားလိုက်မယ်နည်းနည်းလေးတင်းတယ်လို့ခံစားရတယ်တင်းနေတာတိတ်နေတယ်သူဟာသူတစ်ချီးပြီးရော့ရော့သွားနေပြီပြောလာပြီညာဘက်မျက်လုံးကိုအာယုံပြုထားမယ်မျက်ခွန်ဟာညော့နေတယ်နေသားသလိုနေတယ်မိထားကိုလည်းမကြိုးစားဘူးဖွင့်ထားကိုလည်းမကြိုးစားဘူးဘာမှမကြိုးစားဘူးညာဘက်မျက်လုံးအတွင်းထဲကိုအာရုံပြုကြည့်နေ။နည်းနည်းလေးတင်းနေတာကိုတွေ့တယ်။ညောင်းနေတာကိုတွေ့တယ်။တွေ့လိုက်တာနဲ့မျက်လုံးတွေဟာညော့သွားတယ်။ညော့သွားနေတယ်။ညော့သွားပြီ။ဘယ်ဘက်မျက်လုံးကိုပြောင်းပြီးတော့အာရုံပြုမယ်မျက်ခွန်ဟာညော့နေတယ်တစ်ဖြည်းဖြည်းပိုးပြီးတော့ညော့သွားနေပြီညော့သွားနေတာကိုသိနေတယ်ညော့သွားတာနေလို့သိကောင်းနေမျက်လုံးကိုအာရုံပြုမယ်မျက်လုံးထဲမှာနည်းနည်းတင်းနေတာတွေ့တယ်တစ်ချီညော့သွားနေပြီမျက်လုံးညော့နေတာတွေ့တယ်ညော့နေတာမျိုးလုံးတိတ်ကောင်းနေမျက်လုံးနှစ်ဖက်စလုံးကိုအာရုံပြုထားမယ်နှစ်ဖက်စလုံးယောနေတယ်ညာဘက်ပါကိုအာရုံပြုမယ်ပါမှာတင်းနေတာညောင်းနေတာတည်နေတယ်တစ်ဖြည်းဖြည်းယောသွားနေတယ်ယောသွားပြီညာဘက်မိရုပ်ကချက်သားကိုအာရုံပြုမယ်ရောသွားတာတည်တယ်သွားခြင်းမထီတော့ဘူးတစ်ဖြည်းဖြည်းပိုးပြီးတော့ရောသွားနေတယ်ရောသွားပြီဘယ်ဘက်ပါကိုအာရုံပြုမယ်ပါမှာတင်းနေတာညောင်းနေတာတိတ်နေတယ်တစ်ဖြည်းဖြည်းညော့သွားနေတယ်ညော့သွားပြီဒီဘက်မျိုးယူချက်သားတွေကိုအာရုံပြုမယ်ညော့သွားနေတာတိတ်နေတယ်တစ်ဖြည်းဖြည်းပိုးပြီးတော့ညော့သွားနေတယ်ညော့သွားပြီညော့သွားတာမျိုးလူကောင်းတယ်အပေါ်နှုတ်ခမ်းအောက်နှုတ်ခမ်းနှစ်ခုလုံးကိုအာရုံပြုမယ်နှုတ်ခမ်းတစ်ဝိုက်က ဖြစ်သားတွေကိုရှော့ချလိုက်မယ်နှုတ်ခမ်းကိုပျော့ပျော့လေးရော့ရော့လေးထားမယ်တင်းမထားဘူးရော့သွားနေတယ်ရော့သွားပြီရော့နေတဲ့ခံစားမှုကိုသိနေတယ်ရှာကိုအာရုံပြုမယ်ရှာကိုတွားကိုလည်းထိမထားဘူးအာကောင်ကိုလည်းထိမထားဘူးချောချလိုက်မယ်ဘာနဲ့မှမထိပဲနဲ့လက်ချောင်းဘက်ကိုရော့ရော့လေးရောသွားပြီဘာနဲ့မှမထိပဲနေတာရော့နေတာနေလို့ကောင်းတယ်ရောနေတဲ့ခံစားမှုကိုသိနေတယ်နေလို့ကောင်းနေတဲ့ခံစားမှုကိုသိနေတယ်နေကြောင်းနေရာကိုမှန်ပြီမယ်နည်းနည်းလေးတင်းနေရာကိုသိတယ်တင်းတင်းရော့သွားနေတယ်ရော့သွားနေတယ်ရောသွားနေတာသိနေတယ်ရောသွားနေတာနေလို့ကောင်းတယ်ရောသွားပြီရှာလေကြောင်းရောသွားပြီမျက်နှာတစ်ခုလုံးကိုထုံပြီးသိနေမယ်ပြန်လာတခုလုံးရောနေတယ်ဘူးရနေတယ်ကလေးငယ်လေးအိပ်ပျော်နေတဲ့အခါမှာဘူးရနေတဲ့ငြချမ်းနေတဲ့မျက်နှာလိုပဲပြန်လာတခုလုံးဘူးရနေတယ်ငြချမ်းနေတယ်ငြချမ်းနေတယ်ကိုယ်ကိုအာရုံပြုမယ်ကိုယ်မှာတင်းနေတာကိုသိနေတယ်အနေထားပြင်ကြည့်မယ်အတ္တာဆုံးအနေထားမှာထားမယ်တင်းနေတာဒီရော့ကြသွားနေပြီသိနေတာနဲ့တင်းနေတာဒီရော့ယောယောသွားနေတယ်ယောသွားပြီခေါင်းထဲကိုအာရုံပြုမယ်နောက်စီနေရာကနေခေါင်းထဲထိအောင်အာရုံပြုမယ်တွေ့လိုက်တာနဲ့ခေါင်းထဲမှာယောသွားနေတယ်ရောသွားနေတယ်ကောင်းတစ်ခုလုံးပုံမှန်တစ်ခုလုံးရောသွားနေတယ်ပေါ်နေတယ်ရှင်းနေတယ်ကြီးနေတယ်လင်းနေတယ်ငြိမ်းချမ်းနေတယ်ရနာရှာလေကြောင်းကုတ်ကောင်းဥနောက်အာလုံးယော့နေတယ်အာလုံးရှင်းနေတယ်ပေါ်နေတယ်ကြီးနေတယ်ငြိမ်းချမ်းနေတယ်ငင်းချမ်းနေတာကိုသိတယ်ငင်းချမ်းနေတာကိုခံစားနေတယ်ငင်းချမ်းတဲ့ ခံစားမှုကိုတည်တယ်ငြင်းချမ်းတယ်ငြင်းချမ်းတယ်ညာဘက်ပခုံးကိုအာယုံပြုမယ်တိလိုက်တာနဲ့မကူကနင်းနေတင်းနေတာရောကြသွားတယ်ပြောသွားတယ်ပြောသွားတာသိနေတယ်ပြောသွားပြီဘယ်ဘက်ပခုံးကိုပြောင်းပြီးတော့အာရုံပြုမယ်ပခုံးချက်သားကိုအာရုံပြုလိုက်တာနဲ့ချက်ချင်းရောကြသွားနေတယ်နေလို့ထက်တန်သွားတယ်ကျော်သွားပြီကျော်သွားပြီပခုံးချက်တာနှစ်ဖက်စလုံးယောနေတယ်ယောနေတာကိုတည်တယ်ယောနေတဲ့ခံစားမှုကိုတည်တယ်ယောနေတယ်ညာဘက်လက်မောင်းကိုပြောင်းပြီးတော့အာရုံပြုမယ်စိတ်ကိုလမောင်းထဲလောင်းထည့်လိုက်တယ်လို့လမောင်းရင်းကနေတစ်ချီးသေးလောင်းထည့်လိုက်တယ်လို့ရှင်းပြီးတော့ဆင်းသွားမယ်လမောင်းဟာပြော့လာတယ်ညှော့လာတယ်ပေါ်လာတယ်တည်နေတယ်လမောင်းတစ်ခုလုံးညော့နေပြီတဖြည်းဖြည်းတကောင်စိတ်ရောက်ပြီတကောင်စိတ်ကနေလက်ဖြန်သေးကိုစိတ်ကိုလောင်းထည့်လိုက်တယ်လို့ရှင်းချလိုက်နေလက်ဖြန်တစ်ခုလုံးညော့သွားတယ်ပေါ်သွားတယ်ရှင်းသွားတယ်ကျော်သွားပြီတဖြည်းဖြည်းလက်ဖွာဘက်ကိုရှိမယ်စိတ်ကိုလက်ဖွာတဲ့ကိုဖြည်းထားလိုက်တယ်တဖြည်းဖြည်းကတခုလုံးစိတ်အကြည့်ရောက်နေတယ်လက်ချောင်းလေးတွေယော့နေတယ်ပေါ်နေတယ်နုံညာနေတယ်နေလို့တက်တာတယ်ငင်းချမ်းတယ်ငင်းချမ်းတယ်ဘယ်ဘက်လမောင်းကိုပြောင်းမယ်ဘယ်ဘက်လက်မောင်းအရင်းကနေအောက်ဘက်ကိုလက်မောင်းထည့်ကိုလောင်းထည့်လိုက်တယ်လို့စိတ်ကိုထည့်လိုက်မယ်လက်မောင်းတစ်ခုလုံးကိုတည်နေတယ်ရော့သွားနေပြီနုံညံ့နေတယ်ပြော့နေတယ်တဖြည်းဖြည်းတရောင်စစ်နာလောက်သွားပြီတရောင်စစ်ကနေလက်ဖြံဘက်ကိုရှင်းနေစိတ်ကိုလက်ဖြံထဲကိုဖြည့်ထည့်လိုက်နေလက်ဖြံမှာရှိတဲ့ကြက်သားတွေအားလုံးရောသွားပြီပေါ်သွားပြီရှင်းသွားပြီဘယ်ဘက်လက်ဖွားတွေကိုစိတ်ကိုဖြေးလိုက်နေလက်ဖွားတွေရောက်သွားပြီလက်ချောင်းလေးတွေထဲရောက်သွားပြီ က်ဖွားတစ်ခုလုံးညော့နေသည်လက်ချောင်းလေးတွေအားလုံးညော့နေသည်နူးညံ့နေတယ်ပေါ့နေတယ်ညနာလေချောင်းကုတ်ကောင်းဘုနောက်ပခုံးနှစ်ဖက်စလုံးလက်နှစ်ဖက်စလုံးအားလုံးဟာညော့နေပြီပေါ့နေပြီရှင်းနေပြီပြော့ပြောင်းနေတယ်ကြီးနေတယ်ငြိမ်းချမ်းနေတယ်ငြိမ်းချမ်းနေတာကိုခံစားရတယ်ရင်ဘတ်ကိုအာရုံပြုမယ်ရင်ဘတ်တစ်ခုလုံးကိုအာရုံပြုလိုက်မယ်အာရုံပြုလိုက်တာနဲ့ညော့လာတယ်ရှင်းလာတယ်ပေါ်လာတယ်ငြိမ်းချမ်းလာတယ်အဲ့မမရှိနေတယ်သူဟာတည်ရှိနေတယ်ဘာမှလုပ်နေဖို့မလိုဘူးရင်ထဲမှာငြိမ်းချမ်းနေတယ်ဒီကံနေတယ်ရှင်နေတယ်ကြည်လင်နေတယ်ငြိမ်းချမ်းနေတာကိုခံစားရတယ်မြင်ချမ်းနေတယ်တွေ့နေတယ်မြင်ချမ်းနေတယ်ဘိုက်ထဲကိုအာရုံပြုမယ်အာရုံပြုလိုက်တာနဲ့ညော့သွားတယ်ပြော့သွားတယ်ရှင်းသွားတယ်နေလို့တတ်တာလေနေလို့ကောင်းတယ်တကြီးကြီးနဲ့ပို့ပြီးတော့ညော့သွားပြီရင်ထဲမှာဘိုက်ထဲမှာညော့နေတယ်ရှင်းနေတယ်ကြောဒီကိုအောင်ပြီမယ်ကိုယ်ကနေရှော့ပြီးတော့စိတ်ကိုရှေ့သွားမယ်ကြောတစ်ခုလုံးညော့လာတယ်တစ်ခုကြီးခါဘက်ကိုတွားမယ်ခါကနေအင်းမထီအောင်ရှော့ချတွားမယ်ရော့သွားနေတယ်ခေါင်းကနေတင်ပါအထီရော့သွားပြီမျက်နှာရော့နေတယ်လက်နှစ်ဖက်လုံးရော့နေတယ်ရင်ထဲမှာရော့နေတယ်မျက်နှာငြိမ်းချမ်းနေတယ်ကြီးနေတယ်မျက်နှာရှင်းနေတယ်လင်းနေတယ်မျက်နှာနူးညံ့နေတယ်စိတ်ထဲမှာလည်းငြိမ်းချမ်းနေတယ်ရှင်းနေတယ်လင်းနေတယ်ကြီးနေတယ်ပေါ်ပါနေတယ်ကောင်းတစ်ခုလုံးရှင်းနေတယ်လင်းနေတယ်ကြီးနေတယ်ပေါ်နေတယ်ညာဘက်ခြေထောက်ကိုအာရုံပြုမယ်ပေါင်းရင်းကနေ စိတ်ကိုလောင်းထွက်လိုက်တယ်လို့အာရုံပြုမယ်။အာရုံပြုလိုက်တာနဲ့ပြော့သွားတယ်။ပေါ်သွားတယ်။ပြော့သွားတယ်။ချက်သားတွေညော့နေပြီ။ညော့နေတာကိုသိတယ်။ညော့နေတာနေလို့ကောင်းတယ်။တချီစိတ်ကိုရှေ့သွားမယ်သူ့ကိုရောက်ပြီသူကနေခြေကလုံးထဲကိုအာရုံပြုမယ်အာရုံပြုလိုက်တာနဲ့ခြေကလုံးကျက်သားတွေညှော့သွားနေတယ်ညှော့သွားတယ်ညော့နေတာတည်တယ်ညော့နေတာကိုခံစားရတယ်ခြေလုံးကနေခြေဘွားဘက်ကိုရှည်မယ်ခြေဘွားထဲကိုအာရုံပြုမယ်ခြေဘွားတစ်ခုလုံးခြေကြောင်းလေးတွေထည့်အောင်စိတ်ကိုအပြည့်ထည့်ထားမယ်ပြီးနေတယ်ကြောနေတယ်ပြောနေတယ်ပေါ်နေတယ်ဒီဘက်ခြေတော့ကိုအာရုံပြုမယ်အောင်းရင်းကနေစိတ်ကိုလောင်းထည့်လိုက်တယ်လို့အာရုံပြုမယ်အာရုံပြုလိုက်တာနဲ့ညော့သွားတယ်ပေါ်သွားတယ်ပြော့သွားတယ်ခြေသားတွေညော့နေပြီညော့နေတာတည်တယ်ညော့နေတာနေလို့ကောင်းတယ်တဖြည်းဖြည်းစိတ်ကိုရှင်းသွားမယ်ဒုက္ခရောက်ပြီသူကနေခြေကလုံးထဲကိုအာရုံပြုမယ်အာရုံပြုလိုက်တာနဲ့ခြေကလုံးကျက်သားတွေပြော့သွားတယ်ပြော့သွားတယ်ညော့နေတာတည်တယ်ညော့နေတာကိုခံစားရတယ်ခြေကလုံးကနေခြေဘွားဘက်ကိုရှေ့မယ်ခြေဘွားတဲ့ကိုအာရုံပြုမယ်ခြေဘွားတစ်ခုလုံးခြေကြောင်းလေးတွေထိအောင်စိတ်ကိုအပြည့်ထည့်ထားမယ်တည်နေတယ်ယောနေတယ်ပြောနေတယ်ပေါ်နေတယ်ခန္ဓာကိုယ်တစ်ခုလုံးကိုခြုံပြီးတော့အာရုံပြုမယ်။မြေတိနေရာကနေတစ်ခုလုံးကိုစိတ်နဲ့ပြည့်သွားအောင်လောင်းထည့်လိုက်တယ်လို့အာရုံပြုမယ်။ခေါင်းတစ်ခုလုံးစိတ်နဲ့ပြည့်သွားပြီ။ခေါင်းထဲမှာကြီးနေတယ်။လင်းနေတယ်ရှင်းနေတယ်ပေါ်နေတယ်ရောနေတယ်ငင်းချမ်းနေတယ်ငင်းချမ်းနေတာကိုတွေ့တယ်တစ်ခါလုံးစိတ်နဲ့ပြည်သွားပြီတစ်ခါလုံးရောနေတယ်ပေါ်နေတယ်ကြီးနေတယ်ညံ့နေတယ်ငင်းချမ်းနေတယ်ငင်းချမ်းမှာညော့နေတယ်ပေါ်နေတယ်ငင်းချမ်းနေတယ် န္ဓာကိုယ်ငြိမ်းချမ်းနေတာအားလုံးငြိမ်းချမ်းနေတာကိုခံစားရတယ်အားလုံးညော့နေတယ်ငြိမ်းချမ်းနေတယ်စိတ်မှာပူပြီးငြိမ်းချမ်းလာတယ်ပူပြီးတော့ညော့နေတယ်အနာကိုတစ်ခုလုံးပေါ်ပြီးတော့တိုက်တလို့ဖြစ်နေတယ်ရှင်းနေတယ်ဘာမှမရှိတလို့ဖြစ်နေတယ်စိတ်ထဲမှာငြင်းချမ်းနေတယ်ငြင်းချမ်းနေတာကိုခံစားရတယ်ငြင်းချမ်းနေတယ်ငြင်းချမ်းနေတယ်ငြိမ်းချမ်းတာပဲရှိတော့တယ်ငြိမ်းချမ်းတာပဲရှိတော့တယ်တခြားဘာမှမရှိတော့ဘူးအားလုံးငြိမ်းချမ်းနေတယ်ငြိမ်းချမ်းမှုထဲမှာရောက်နေတယ်ဘုရားကိုတော်တဲ့နေ့ချိန်မှာငြင်းချမ်းနေတဲ့စိတ်နဲ့ဖြည်းဖြည်းမျက်လုံးကိုဖွင့်ကြည့်ပါကိုရောက်နေတဲ့နေရာကိုမြင်ရမယ်စိတ်ထဲမှာငြင်းချမ်းနေတယ်ငြင်းချမ်းနေတာကိုခံစားရတယ်ငြင်းချမ်းနေတယ်ငြင်းချမ်းနေတယ်ငြင်းချမ်းတာပဲရှိတော့တယ်ငြင်းချမ်းတာပဲရှိတော့တယ်။ဘာစိတ်ချမ်းတာကလို့အားလုံးစိတ်ချမ်းတာကြပါစီ။ငါတို့လည်းကြည့်ရှိတာ။ငါတို့လည်းကြည့်ရှိတာကိုလုပ်မယ်။ငါတယောက်တည်းကြည့်ရှိပြီးတော့ငါကြည့်ထိခိုက်တာကိုမလုပ်ဘူး။ရိုးရိုးသားသားမမှန်ကန်ကန်ကျိုးကျိုးဆာဆာလုပ်မယ်မိလို့တာမမှန်ကန်တာကိုမလုပ်ဘူးဘယ်တော့ပဲအထင်သေးတယ်ရှိရှိအမှန်ကန်ဆုံးအကောင်းဆုံးအယုဒါဆုံးနေရာကိုရအောင်ရှာပြီးတော့အထင်သေးတွေကိုဖြည့်ဆင်းသွားမယ်ငြင်းချမ်းနေတာတဘာဝပါငြိမ်းချမ်းတဲ့စိတ်ဟာလွတ်လပ်တဲ့စိတ်ဖြစ်တယ်။ငြိမ်းချမ်းတဲ့စိတ်ဟာအမှန်ကိုလူလားတဲ့စိတ်ဖြစ်တယ်။ငြိမ်းချမ်းတဲ့စိတ်ဟာတကူကောင်းမဆန်ဘူး။ငြိမ်းချမ်းတဲ့စိတ်ဟာတန်ဖိုးအရှိဆုံးအရာဖြစ်တယ်။ငြိမ်းချမ်းမှုမရှိရင်ဒီစီဥစ္စာရာဒူအာနာဘလောက်ပဲရှိရှိဘဝဟာတိတ်ပင်မရှိနိုင်ဘူးငြင်းချမ်းတဲ့သူဟာကိုယ့်ကိုယ်ကိုယုံကြည်မှုရှိတယ်ငြင်းချမ်းတဲ့သူဟာမြင့်မြတ်တဲ့သူဖြစ်တယ်မြင့်မြတ်တဲ့သူဟာသဘောထားကြီးတဲ့သူဖြစ်တယ်သဘောထားကြီးတဲ့သူဟာမြင့်မြတ်တဲ့သူဖြစ်တယ်သဘောထားကြီးတဲ့သူဟာခွင့်လွတ်တတ်တဲ့သူဖြစ်တယ်ငြိမ်းချမ်းတဲ့သူဟာမိစေကောင်းဖြစ်တယ်ငြိမ်းချမ်းတဲ့သူဟာမိမိကိုယ်ကိုလေးစားတဲ့သူဖြစ်တယ်မိမိကိုယ်ကိုလေးစားတဲ့သူဟာသူတစ်ပါးကိုလည်းလေးစားတဲ့သူဖြစ်တယ်ငြိမ်းချမ်းတဲ့စိတ်ဟာအမှန်ကိုလူလားတဲ့စိတ်ဖြစ်တယ်ငြင်းချမ်းနေတဲ့သူဟာအောင်မြင်နေတဲ့သူဖြစ်တယ်ငြင်းချမ်းနေတဲ့စိတ်ဟာကျဉ်းနေတဲ့စိတ်ဖြစ်တယ်ငြင်းချမ်းနေတဲ့စိတ်မှာသာနာမှုရှိတယ်ငြင်းချမ်းနေတဲ့စိတ်မှာကုန်ဒိဋ္ဌာရှိတယ်ငြင်းချမ်းနေတဲ့စိတ်မှာတပ်တည်ရင်းအားတွေ ပြည့်နေတယ်ဆိုရဲ့အင်းချမ်းမှုဟာအပြောပါထက်ပိုးပြီးကျဉ်းပြရာကောင်းတယ်မိမိစိတ်ကိုပြန်ကြည့်ပါအင်းချမ်းနေပါလေမြင့်မြတ်နေပါလေကောင်းတဲ့နည်းမကန်တဲ့နည်းနဲ့အောင်မြင်တဲ့သူကြည့်ရတဲ့သူဖြစ်ရမယ်။နောက်မှာအရေးချင်းကောင်းတွေအများကြီးရှိတယ်။နေ့စဉ်ကြိုးစားသွားမယ်။ငါဟာငါပြုတ်ကိုရောအများပြုတ်ကိုပါအများကြီးဆင်းရဲနေတဲ့သူဖြစ်တယ်။ငါဟာတိတ်တက်တနေ့စိတ်တရောအတူညာရောလို့ရကြံရောတို့တက်နေတယ်ငြင်းချမ်းနေတယ်ငြင်းချမ်းနေတယ်ငြင်းချမ်းကြပါစေငြင်းချမ်းကြပါစေအားလုံးငြင်းချမ်းကြပါစေအားလုံးငြင်းချမ်းကြပါစေအားလုံးငြင်းချမ်းကြပါစေအားလုံးငြင်းချမ်းကြပါစေ